Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ3ရက်နေ့စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနံလပိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမကတော့ဆုမြတ်မှုပါရှင်။မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်ပင်သမီး Angelina Jolie ပြစ်ထားဒီကနေ့မှာတော့ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်လေ့လာပါရယ်။ရေဘေးဒုက္ခသည်တွေအတွက်ဒီအစိုးရအနေနဲ့လုံလောက်ထိရောက်တဲ့အကူအညီပေးဖို့အတွက်ဒုက္ခသည်တွေတောင်းဆိုနေပါရယ်။တခါရွေးကပွဲဝင်မဲ့ NLD ပါတီရဲ့တနင်္ဂနွေလုံးမဲစည်းရင်ဒီကနေ့ထွက်လာခဲ့ပါပြီ။ဒီလိုမျိုးသတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဒီကနေ့ထူးခြားတဲ့သတင်းလွှာတွေကတော့ကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ရောက်လာတဲ့ Hollywood မင်းသမီး Angelina Jolie ပြစ်ထားဒီကနေ့လိုင်းတာရာဆက်မှုဆောင်ကိုတွားရောက်လေ့လာခဲ့တဲ့သတင်းဒါအပြင်ရေဘေးသင့်ပီသူတွေအနေနဲ့ကူညီရေးအထောက်အပံ့ပစ္စည်းတွေကိုရရှိဖို့အခက်ခဲနေတဲ့အကြောင်း
ဟုတ်ပါတယ်ရသူတို့အိမ်သူတို့ညမှာသူတို့ကခိုကန့်နေရဒီတည်စေရေးစကန်အထိလာဖို့ကသူတို့အကြက်ကဘလို့မှမဖြစ်နိုင်ဘူး
နိုင်ရီကူရီမှုအသင်းဩဂတ်ချရုပ်ရှင်တရုတ်ဆောင်ဦးကျော်သူကပြောပြသွားတာပါဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကန်တာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင
်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပဋိပက္ခရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့နိုင်ငံရဲ့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီဖို့အတွက်မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်ပင်သမီး Angelina Jolie ပြစ်ထားဒီကနေ့မှာဒေါန်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်လေ့လာပါတယ်။ဆက်ရုံအလုပ်သမားတွေစုနေကြတဲ့အိမ်ကိုတွားခဲ့တဲ့ Angelina Jolie ပြစ်ထားမြန်မာနိုင်ငံကဆက်ရုံလုပ်သားတွေရဲ့လောကလာဆာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ပါတယ်။ဒေါ်ဆန်းစုကြည်နဲ့ Angelina Jolie ပြစ်တို့ဟာဒီလှန်သားရကျူးကျော်ရက်ွက်แท้ကနေအိမ်တွေထဲကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူတွေရဲ့နေရေးထိုင်ရေးပညာရေးအခြေအနေတွေအပြင်မဲစင်းကိစ္စတွေကိုလည်းလေ့လာသွားကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အနေနဲ့ရောလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတည်ထောင်သူအနေနဲ့ပါမင်းသမီး Angelina Jolie ပြစ်ထားမြန်မာနိုင်ငံကိုလာရောက်နေတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံတော်ဝင်နေရာတော်တော်များများမှလွန်ခဲ့တဲ့ဆယ်ရက်ကျော်ကစပြီးမိုးတည်ထန်စွာရွာသွန်းလာကြောင်းမြေကြီးတက်လာတဲ့အပြင်ဘင်္ဂလားပင်လယ်ော်မြောက်ပိုင်းကလာတဲ့ကိုမန်မုန်တိုင်းဝင်ရောက်လာတာကြောင့်ရခိုင်ပြည်နယ်မှာလူသေဆုံးမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းရေဘေးဒုက္ခသည်တွေရဲ့အနေကအတော်လေးကိုစိုးရိမ်စရာဖြစ်နေလို့အာနာပိုင်နေဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကလေးဒေသခံတွေကပြောပါရတယ်။ဒီကနေ့မနက်ပိုင်းမှာတော့သမရဦးသိန်းစင်ဟာရေကြီးမှုတန်းဆိုးဆိုးဝါးခံရတဲ့စကိုင်းတိုင်းဒေသကြီးကိုတွားရောက်ကြည့်ရှုစစ်ဆေးနေပါတယ်။ရေဘေးဒဏ်တွေခံစားနေရတဲ့ပြည်သူတွေနဲ့ပတ်သက်လို့ရေဘေးဒဏ်ကိုကြိုတင်တရီပေးမှုအားနေတာတွေနဲ့သတင်းနှစ်ပတ်ကြာတဲ့အထိကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်လှုပ်ဆောင်ဖို့အားနေပြက်ကွက်ခဲ့တယ်ဆိုပြီးအစိုးရကိုဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာသမရကအခုလိုကြည့်ရှုစစ်ဆေးဖို့တွားရောက်တာပါ
NLD ပါတီရဲ့ဒီလာမယ့်2015အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုထုတ်ပြန်လိုက်တာမှဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပါဝင်ပြီးတော့ရှင်ပြိုင်မယ်လို့နာမည်ထွက်နေတဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတချို့စည်းရင်းမှာမတွေ့ရပါဘူး88မျိုးဆက်ခေါင်းဆောင်ကိုကိုကြီးနဲ့88အဖွဲ့ဝင်တချို့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညွညွသိန်းရန်ကုန်တက္ကသိုလ်ပါမောက်ခချုပ်ဒေါက်တာအောင်သူတို့ကိုအခုထုတ်ပြန်တဲ့စည်းရင်းထဲမှာမတွေ့ရပါဘူးကိုယ်စားလှယ်အချို့ကတော့ဒီမူလမဲဆန္ဒနယ်ကမဟုတ်တော့ဘဲနဲ့တခြားနေမျိုးတွေကနေပြီးတော့ဝင်ရောက်ရှင်ပြိုင်ဖို့စည်းရင်းပေါက်တယ်လို့တချို့ကိုယ်စားလှယ်တွေကတော့ပြန်လည်ဝင်ရောက်ရှင်ပြိုင်တာမျိုးမရှိတော့ပါဘူးရွေးချယ်မှုအပေါ်မှာဒီပါတီဝင်တချို့နစ်နာတာတွေမကျေနပ်တာတွေရှိနိုင်ပါတယ်လို့ NLD ဗဟိုကော်မတီဝင်ဦးထွန်းထွန်းဟိန်က VOA မြန်မာပိုင်းကိုပြောပါတယ်ရှောက်ထားသူတွေကိုမြို့နယ်တိုင်းဗဟိုအောင်နိုင်ရေးစတဲ့အဆင့်ဆင့်ကနေစီစစ်ပြီးတော့ဗဟိုကော်မတီကနေဆုံးဖြတ်ပေးခဲ့တာလို့လည်းဦးထွန်းထွန်းဟိန်ကပြောပါတယ်ပါတီအနေနဲ့အသေးအချာဖိတ်ခေါ်ထားသူတွေကိုတော့ကိုယ်စားလှယ်စည်းရင်းနဲ့ပါဝင်နိုင်ဖို့အသေးအချာစီစစ်ဆောင်ရွက်ခဲ့ပါတယ်လို့လည်းဆိုပါတယ်ရွေးကောက်ပွဲအတွက် NLD ပါတီအနေနဲ့ပါဝင်ရှင်ပြိုင်ဖို့လျှောက်ထားသူ3000ကျော်ရှိခဲ့ပြီးတော့အဲ့ဒီထဲကနေ1090ကိုရွေးချယ်ပြီးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီ2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကိုသပိတ်မှောက်ခဲ့ပြီးတော့2012တို့တော်ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ပါတယ်ကြားဖြတ်ရွေးကောက်ပွဲတွေအတွင်းမှာဒီမဲဆန္ဒနဲ့43နေရာမှာအနိုင်ရရှိခဲ့ပါတယ်1990ရွေးကောက်ပွဲတုန်းကဒီတနိုင်ငံလုံးမဲအများစုနဲ့အနိုင်ရခဲ့တဲ့ NLD ပါတီကအခုရွေးကောက်ပွဲကြရင်လည်းထပ်ပြီးတော့အပြတ်အသတ်အနိုင်ရဖို့မျှော်လင့်ထားတယ်လို့ပြောပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ 20kHz 12395 လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။ Pacific ဒေသနိုင်ငံတွေကြားမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲဟာသဘောတူညီမှုမရဘဲနဲ့ပြီးဆုံးသွားပါတယ်။ TPP လို့ခေါ်တဲ့ Pacific ဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီမှုစာချုပ်အတွက်နိုင်ငံပေါင်း12နိုင်ငံကကိုယ်စားလှယ်တွေဟာ Hawaii ကျွန်းမှာသတင်းတစ်ပတ်ကြာအချိန်နဲ့ဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုမရခဲ့ကြတာပါ။ American ကုန်သွယ်ရေးကိုယ်စားလှယ် Michael Froman ကတော့တောက်ချာနေနှောက်မိုက်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတည်တာတဲ့တိုးတက်မှုတွေရရှိခဲ့ပြီးတော့မခြားခင်မှာသဘောတူညီမှုကိုအပြီးသက်ရရှိမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောခဲ့ပါတယ်။ TPP ကုန်သွယ်ရေးသဘောတူစာချုပ်အတွက်ညှိနှိုင်းဆွေးနွေးနေကြတာနှစ်နဲ့ချီရှိနေပြီးတော့တော်တော်များများကိုသဘောတူထားပြီလို့ခန့်မှန်းရပါတယ်။ TPP စာချုပ်မှာပါဝင်ကြမဲ့နိုင်ငံစုစုပေါင်းရဲ့စီးပွားရေးကကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းလောက်ရှိပါတယ်။နောက်တစ်ခါဆွေးနွေးပွဲဘယ်တော့လုပ်မယ်ဆိုတာမတက်မတ်ရသေးပေမဲ့ညှိနှိုင်းလို့မရနိုင်သေးတဲ့ပြဿနာတွေကိုဆက်ပြီးတော့ဖြေရှင်းသွားမယ်လို့ကုန်သွယ်ရေးဝန်ကြီးတွေကပြောကြပါတယ်။ဂျပန်နိုင်ငံကိုဆန်တွေပို့ပြီးတော့တင်သွင်းခွင့်ပေးဖို့အမေရိကန်စီကိုတခြားပို့ပြီးတော့တင်သွင်းခွင့်ပေးဖို့ကနေဒါရဲ့ဒီနိုးနဲ့နိုးထွက်ပစ္စည်းဈေးကွက်ထဲကိုပို့ပြီးဝင်ရောက်နိုင်ခွင့်ရရှိဖို့ထိရောက်နိုင်မဲ့ဆေးဝါးသစ်တွေရဲ့မူပိုင်ခွင့်ကို12နှစ်အထိတက်တန်းတိုးထားဖို့စတဲ့နိုင်ငံရေးအရအကဲဆက်တဲ့ပြဿနာတွေကြောင့်ပြည်လည်မှုမရနိုင်ကြသေးတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲကတော့ကုန်ပစ္စည်းတန်ဖိုးနည်းအောင်လို့အခွင့်အရေးလျှော့ချရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမ်ဝါဒထူထောင်နိုင်တဲ့အချိန်အထိတာလီဘန်တွေအနေနဲ့ GS စစ်ပွဲဆက်ဆင်နေသွားမယ်လို့တာလီဘန်စစ်သွေးကြွားအကြမ်းဖက်ခေါင်းဆောင်တစ်မူလာအက်တာမန်ဆော့ကပြောဆိုလိုက်ပါတယ်။တာလီဘန်ခေါင်းဆောင်တွေအကြီးအကဲတွေဘာသာရေးခေါင်းဆောင်တွေပညာရှင်တွေကိုအားပေးတဲ့အနေနဲ့ပြောဆိုထားတဲ့သူ့ရဲ့အသံပိုင်းကိုတာလီဘန်တွေကထုတ်ပြန်လိုက်တာပါ။စစ်ပွဲတွေဆက်ဆင်နေသွားဖို့ပဲဖြစ်ဖြစ်ရင်ကျရေးစကားဝိုင်းတွေစီကိုပဲတော်ဒါတွေကိုအစ္စလာမ်ဥပဒေနဲ့အညီဆုံးဖြတ်သွားမှာဖြစ်ပြီးတာလီဘန်တွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြောဆိုနေတဲ့ကောလာဟလတွေကိုထည့်သွင်းစဉ်းစားဖို့မလိုကြောင်းတာလီဘန်ခေါင်းဆောင်တစ်ကအကြံပြုထားပါတယ်။ခေါင်းဆောင်တစ်မန်ဆော့ကတာလီဘန်အဖွဲ့အတွင်းညီညွတ်ရေးကိုတက်ဆွမ်းသမျှဆောင်ရွက်သွားမယ်လို့လည်းပြောဆိုပြီးမူလာအိုမာအသက်ရှင်စင်မှာသူ့ကိုအားလုံးတောင်းဝန်လွှဲခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်း reunion ကျွန်းပေါ်တောင်တင်လာတဲ့လေယာဉ်အတောင်ပံအစိတ်ပိုင်းတစ်ခုဟာပြီးခဲ့တဲ့နှစ်ကပြန်နေရင်းနဲ့ပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ကလားဆိုတာစုံစမ်းဖို့အတွက် Paris Museum ကိုရောက်ရှိသွားပါပြီ။စစ်ဆေးဖို့အတွက်လေကြောင်းဆိုင်ရာကျွမ်းကျင်သူတွေလည်းရောက်နေကြပါတယ်။ Toulouse မြို့မှာရှိတဲ့ပြင်သစ်ကာကွယ်ရေးဌာနတပ်ခွဲကမှတွေ့ရှိထားတဲ့လေယာဉ်အတောင်ပံအပိုင်းအစကိုစစ်ဆေးကြမှာဖြစ်ပါတယ်။မလေးရှားကလည်းစုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုပြင်သစ်ကိုဆေးလွှတ်ထားသလိုနောက်ထပ်လေယာဉ်အပိုင်းအစတွေကိုရှာဖွေဖို့အတွက် reunion ကျွန်းစီကိုလည်းအဖွဲ့တစ်ဖွဲ့ဆေးလွတ်ထားတယ်လို့မလေးရှားတယ်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ Flapperon လို့ခေါ်တဲ့လေယာဉ်မြန်အတောင်ပံရဲ့အပိုင်းကိုပုတ်ထုနေတော့က reunion ကျွန်းပေါ်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။2014မတ်လတုန်းကကွာလာလမ်ပူကနေဘေကျင်းကိုပြန်တန်းနေတဲ့ MH370 လေယာဉ်ဟာပြန်တန်းနေစဉ်အတွင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီယာသူ့ရဲ့အရှိအလဲပိုင်းနဲ့အရှိတောင်အာရှ၅နိုင်ငံခီးစဉ်အတွက်ဝါရှင်တန်ကနေတောက်ကြနေမှာစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ဒီသတင်းပတ်အကုန်အတွင်းအီဂျစ်နိုင်ငံကာရိုနဲ့ကာတာနိုင်ငံမှာအာရဗ်နိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါလူမျိုးရေးကိစ္စတွေကိုထိတ်တန့်ဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။အီဂျစ်နိုင်ငံဆိုင်တဲ့ကျွန်းဆွေက IS တွေနဲ့ချိတ်ဆက်လို့ရှာနေတဲ့စစ်သွေးကြအဖွဲ့ရဲ့တက်ခဲမှုတွေနဲ့ပတ်သက်လို့အထူးဆိုရင်ကြောင်းအမေရိကန်နိုင်ငံသားဌာနအကြီးအကဲအရာရှိတဦးကလည်းပြောဆိုထားပါတယ်ခင်ဗျာ။
အီဘိုလာရောဂါကိုထိထိရောက်ရောက်ကူးနိုင်တဲ့ကာကွယ်ဆေးထုတ်နိုင်တော့မယ့်အပေါ်မှာအီဘိုလာဗိုင်းရပ်ဆိုင်ရာကျွမ်းကျင်သူတွေကကြိုးဆိုနေကြပါပဲ။ဆေးကိုကြဲကြဲပြန့်ပြန့်ရနိုင်ဖို့လားနဲ့ချီကြနိုင်တဲ့အပေါ်မှာတော့သတိပေးနေကြပါရရှင
်။စနေနေ့ညထိတ်တန့်ရောက်တဲ့သတင်းတွေကိုမဆူမြတ်မော်နဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ။အခုတော့ပထမဦးဆုံးအနေနဲ့သရရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြိပခတွေရဲ့ဆိုကျိုးစိန်ခေါ်မှုတွေနဲ့နိုင်ငံရဲ့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂကိုယ်စားလှယ်တယောက်အနေနဲ့လာရောက်ခဲ့တဲ့ Hollywood မင်းသမီး Angelina Jolie Pitt ဟာဒီကနေ့လိုင်းတာယာဆက်မှုဆောင်ကိုတွားရောက်လေ့လာခဲ့ပါတယ်။အထယ်ချုပ်လုံသမတွေရဲ့အခြေအနေကိုလေ့လာသွားတဲ့အပြင်လိုင်းတာယာကျူးကျော်တဲ့တချို့ကိုလည်းတွားပြီးမိသားစုတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစင်တွင်လူမှုရေးနိုင်ငံရေးဒုက္ခသည်တွေအရေးကိုလည်းလေ့လာသွားတဲ့အကြောင်းကိုတော့မဆုမြတ်မုံကတင်ပြပေးထားပါတယ်ရှင်
။ဒေါန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie Pitt ဟာ ဒီကနေ့စနေနေ့မှာဒေါအောင်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်ခဲ့ပါတယ်။အထယ်ချုပ်ဆက်ယုံအလုံသမားတွေစုနေကြတဲ့အိမ်ကိုတွားခဲ့ကြတဲ့သူတို့နှစ်ယောက်ဟာမြန်မာနိုင်ငံကဆက်ယုံလှုပ်သားတွေရဲ့လောက်ခလာစာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အန်ဂျလီနာဂျိုလီပစ်တို့ဟာလှိုင်းသားရကျူးကျော်တဲတချို့တွေကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူမိသားစုတွေရဲ့နေရေးထိုင်ရေးပညာရေးအခြေအနေတွေအပြင်မဲစည်းရင်ကိစ္စတွေကိုလေ့လာသွားကြပါတယ်။
မျိုးသမီးဘိုင်းနဲ့ဆိုင်ရပေါ့နော်မျိုးသမီးဘိုင်းနဲ့ဆိုင်ရဟိုဗာများထူးခြားမှုရှိလဲဆိုပြီးတော့လာမေးတာပါပဲလို့များဟုတ်ကဲ့အမေစုကတော့ဒီလိုပါပဲသူအပိစကားတွေပြောတာပေါ့နော်ဇွဲမလျှော့ဘူးပေါ့ဒီလိုဘွားမျိုးရောက်တော့ညာလည်းပဲဇွဲမလျှော့ကြဘူးအဲအဲ့လိုမျိုးအပိစကားတွေပြောကြတာပါပဲသူကတော့မေးတာတော့ဗျာဒီမှာတော့ဟိုဘာကြောင့်ရောက်လာတယ်ဆိုတဲ့အကြောင်းတွေမေးတာပေါ့နော်ကျွန်တော်တို့ကအော်နာတိပြီးသွားတဲ့အချိန်ကာလမှာကျတော့အကုန်လုံးပေါ့နော်စောင်းသဘာတွေရောကျွန်တော်တို့ຫນွေသဘာတွေရောပဲတွေရောပေါ့နော်ဟိုပြီးတော့လည်းငရုတ်တွေကအစအကုန်လုံးပြည့်စည်ပြီးတော့လူတွေကသွေးမြေတွေတက်ပြီးတော့ဘဝလက်မဲ့လို့ဖြစ်သွားပြီးတော့ကျွန်တော်တို့အဲ့လိုဟိုတောင်ပြင်းမြောက်ပြုလို့ဖြစ်ပြီးတော့ဂျီရောက်လာခဲ့တဲ့အကြောင်းမျိုးအဲ့မှာဟိုသူကအဲ့လိုပြောတယ်ကျွန်တော်အဲ့လိုဖြေပြတယ်လေ
ဒေါ်ဆန်းစုကြည်တို့လာသွားတဲ့အိမ်တိုင်းကကိုတေဦးဖြစ်ပါတယ်ကျူးကျော်တဲတစ်ခုမှနေတဲ့ဒေါ်အေးတန်းကလည်းဒေါ်ဆုနဲ့မင်းသမီးအန်ဂျလီနာဂျိုလီတို့ကသူတို့ကလေးတွေရဲ့ပညာရေးအခြေအနေတွေကိုလည်းမေးသွားတယ်လို့ပြောပါတယ်
ဆိုစုပြမင်းသမီးနဲ့တော့ကိုကတော့ကိုဘွားကိုပေါ့နော်ကိုစူးစမ်းကြပေါ့နော်ဘွားကိုပေါ့စိတ်ထားမကြနဲ့ဆိုတဲ့အကြောင်းကိုပြောရတယ်။သူပါတမီးကတော့ခလေးတွေကြောင်းတက်ပဲနေရလို့ရှိတယ်၃ယောက်လို့ရှိတယ်လို့ပြောတယ်ပေါ့နော်။သူကပင်နဲ့တန်းတယ်လို့ပြောကြတော့၄တန်းပေါ့နော်အချင်းမလေးနေရတော့၄တန်းပေါ့မလေးကတော့၂တန်းပေါ့
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထုကိုယ်စားလှယ်အနေနဲ့ရောလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတည်ထောင်သူအနေနဲ့ပါမြန်မာနိုင်ငံကိုလာရောက်တဲ့ဟောလိဝုဒ်မင်းသမီးဟာမနေ့တုန်းကလည်းအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အမျိုးသမီးအခွင့်အရေးနဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေပါဝင်ရေး She Leads ဆိုတဲ့အစီအစဉ်နဲ့ပညာပေးဆောင်ရွက်နေတဲ့အမျိုးသမီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့ November 8ရက်ရွေးကောက်ပွဲကြရဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အနာဂတ်ကောင်းမွန်သေးကြအောင်လို့ပါဝင်မဲထည့်ကြပါလို့တိုက်တွန်းသွားခဲ့ပါတယ်။ဘာသာပေါင်းစုံကခေါင်းဆောင်တွေကိုလည်းတောက်ကြနေမှာပဲတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဇူလိုင်လ30ရက်ကြာသာရင်းနေတုန်းကတော့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းတစ်ခုစီကိုတွားရောက်ပြီးတော့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါတယ်။အိုးအိမ်ပြစ်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂကိုယ်စားလှယ်အန်ဂျလီနာဂျိုလီပစ်ကအလေးထားပြောခဲ့တဲ့အကြောင်းကိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးနဲ့မိန်းကလေးတွေအတိတ်ပဲရှိတဲ့နေရာကနေတက်တက်ကြွကြွပါဝင်နိုင်ဖို့အရေးကြီးတဲ့အကြောင်းနဲ့ရွေးကောက်ပွဲကြရင်အိုးအိမ်မဲ့ဒုက္ခသည်တွေအပါအဝင်ပြည်သူတိုင်းမဲပေးပိုင်ခွင့်ရနိုင်ဖို့အရေးကြီးတယ်လို့အန်ဂျလီနာဂျိုလီပစ်ကပြောပါတယ်။သူဟာရခိုင်ပြည်နယ်ကိုတွားရောက်ဖို့အစီအစဉ်ရှိပေမဲ့ရာသီဥတုဆိုးွားတဲ့အတွက်မတွားနိုင်ခဲ့ပါဘူး။သူ့ရဲ့၄ရက်ခရီးစဉ်အတွင်းမှာသမရဦးသိန်းစိန်လွှတ်တော်နာယကသူရဦးရွှေမန်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးစတဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။အန်ဂျလီနာဂျိုလီပစ်ကို Tomb Raiders ရုပ်ရှင်ထဲကမင်းသမီးအဖြစ်နဲ့မြန်မာနိုင်ငံမှာအသိများကြပါတယ်ရှင်
။မဆုမြတ်မြုံပြောပြသွားတာပါ။အခုတော့ရေဘေးသင့်ပြည်သူတွေအပေါ်အစိုးရရဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေအားနည်းနေသေးတဲ့သတင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံအတွင်းလက်တလောရေကြီးနေတဲ့ကိစ္စမှာရေဘေးဒုက္ခသည်တွေကိုပုတ်ကလေးက NGO တွေနဲ့ပိုင်းတနိုင်ကူညီကယ်ဆယ်ရေးသမားတွေကမိမိတို့ရဲ့အစီအစဉ်နဲ့လိုက်လံကူညီကယ်ဆယ်နေကြပေမဲ့လက်တွေ့မှာအဟန့်အတားတချို့ရင်ဆိုင်နေရသလိုအစိုးရရဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေအားနည်းနေသေးတယ်လို့နိုင်ကူညီမှုအသင်းကပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ရေကြီးရေရှမ်းပြီးမြေပြိုတဲ့ပြဿနာတွေတဘာဝဘေးအန္တရာယ်ရင်ဆိုင်နေရတဲ့ဒေသတွေအဖြစ်ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တွေကိုနိုင်ငံတော်သမ္မတအမိန့်နဲ့အစိုးရကဇူလိုင်လ31ရက်နေ့မှာအရေးပေါ်အခြေအနေကြေညာထားပါတယ်။ခုလိုရေဘေးသင့်ပြည်သူတွေအစားအသောက်နဲ့ဆေးဝါးအဓိကလိုအပ်နေတယ်လို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌရုပ်ရှင်သေုပ်ဆောင်ဦးကျော်သူကပြောပါတယ်။ကျွန်
တော်တို့အဖွဲ့အားအခုပွင့်ပြီးပဲသွားနေပြီ။ဟိုနေ့ကတော့ calling ကပြန်လာကြပြီ။ calling ကတော့ရေနည်းနည်းတော့ကြာစားပြီ။အပွင့်ပြီးတော့သွားဟိုလမ်းလည်းတော့အခြေအနေဆိုတချို့နေရာတွေချင်းစကားတွေပါလေဖြတ်ခွင့်မရတော့အဲ့တော့ဒီပေါ်စကားနဲ့သွားလို့မရတဲ့နေရာကြီးအမှန်မှတော့ဒါနိုင်ငံတော်အနေနဲ့ရဟယင်းတွေပါပို့ရမယ်ဒါဒီစီပုတ်တွေပါလေဒါမျိုးကြီးရှိပါကခရီးရောက်ကယ်လို့ရပဲအဓိကတော့စားပြရတဲ့အဝတ်စားပေါ့အဝတ်စားနောက်ကျန်းမာရေးအတွက်လည်းဒီလိုအပ်တယ်နောက်ပိုင်းဒီဝင်ရောက်တာတွေပါဒါတွေပြဿနာတွေကျလာနိုင်တယ
်အခုလိုပုဂ္ဂလိကအဖွဲ့အစည်းတွေကမိမိတို့အစီအစဉ်နဲ့တပိုင်းတနိုင်ကူညီထောက်ပံ့မှုတွေလုပ်နေပေမဲ့ဒေသခံအာဏာပိုင်တွေရဲ့ဟန်တားမှုတွေရင်ဆိုင်နေရတယ်လို့ဥကျော်သူကပြောပါတယ်
။ဥပမာကောလင်းကိုသွားပြီးအလူရှင်တွေ ပုပ်တိကအဖွဲ့တွေရောပါရောဒီလူမျိုးသမားတွေရောတချို့သွားတဲ့ချင်းသူတို့အဲဟိုထိတ်ကနေပြီးတော့ဒီကိုယ်ဆောင်ရဲမှာအကုန်လုံးပစ္စည်းတွေအားလုံးသူတို့လက်ခံပြီးမှသူတို့ဝေပြီးမှဆိုပြီးသူဖိနေဖိတော့ကိုယ်ရွာအပြင်ပိုင်းကတကယ်ဒုက္ခရောက်နေလူတွေကြတော့ဒီပစ္စည်းတွေတော်တော်နဲ့မရဘူးမရတော့ပြအထက်ကဲကြီးကတော့အများကြီးကြုံတယ်အမှန်မှဒီပစ္စည်းတွေဒုက္ခတဲ့လက်ကဲကိုဒါရိုက်တစ်ခါပဲပေးဝေပြီးတော့သူ့ကိုအရေးကြီးတယ်တော့ကလေးကသူတို့အိမ်သူတို့ညမှာသူတို့ကခိုကန့်နေရတာဒီကဲကဲစကန်အစ်ဒီလာဘွားသူတို့အကြက်ကဘလို့မှမဖြစ်နိုင်ဒါမျိုးလေးတွေအထက်ကဲကြီးရှိရပြီးတော့သူကဒီအထက်ပပဒီညာဒီသားဆိုတော့သူတွေကစာဘွားဆက်တယ်အဲ့အပိုင်းကြီးကရှိတာပေါ့မမကတော့ဒါအစိုးရအနေနဲ့တေးချကြီးကြပ်ပြီးတော့တေးချပြီးစနစ်တကျလုပ်ပေးနိုင်ရင်အကောင်းဆုံးပဲ
နိုင်ငံကမိသားစုတွေကရေဘေးဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေပေးပို့လိုက်တဲ့ကိစ္စမှာလည်းအခက်အခဲတွေရှိနေတယ်လို့ဦးကျော်သူကထောက်ပြပါတယ်။စကိုင်းတိုင်းနဲ့အထက်ဘက်မှာဩဂုတ်လ၁ရက်နေ့ဒီကနေ့မနက်ပိုင်းမိုးသည်ထန်ခဲ့ပြီးမုံရွာမြို့မှာတော့စူးရင်ရေမှတ်ထက်ကျော်လွန်ခဲ့ကြောင်းမုံရွာပလဲကံကောဟာခါကားလမ်းကြောင်းဟာဒီကနေ့မနက်ပိုင်းထိဖြတ်တန်းသွားလာလို့မရတဲ့အခြေအနေမှာရှိတယ်လို့အစိုးရပြန်ကြားရေးသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငံဝင်းအောင်ပြောပြသွားတာပါ။ VOA ကနေစနေညပိုင်းသတင်းတွေကိုချုပ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုတောင်းရင်ဦးကကူညီတင်ဆက်ထားပါတယ်ရှင
်။ဒီနေ့ဒီလူမှုကွန်ရက်တွေပေါ်တည်နေကြတဲ့ဓာတ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနိုင်ပြီကိုရင်းကားလိုမျိုးကင်မရာရှိတော့မှဖလင်ရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်ပြီးတော့ဒီအရင်တော့ဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လေရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ်းပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ်းထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရိုက်သမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ်းပေးတဲ့သဘောပါကိုရဲ့ဆက်ထဲမှာမဟုတ်ဘဲနဲ့အွန်လိုင်းတနေရာမှာသွားသိမ်းပေးထားမယ်ကိုလိုချင်လို့ရှင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud Library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ်းပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလဲကိုရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ်းယူနေတာမျိုးမဖြစ်စေချင်လို့ရှင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြည်လင်ပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာကိုအဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ်းပေးသမျှပုံတွေက high resolution နဲ့သိမ်းပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကစပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution အတိုင်းကြီးကြီးလေးလေးပြတ်ပြတ်သားသားပုံတွေပြန်လို့ခြင်းတော့ iCloud မှာချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုရယ်ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting တွေက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာသိမ်းထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အသာချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖြတ်ချင်ဖြတ်လို့ရတယ်။ဆက်တစ်ခုကနေလုံးသမျှအပြောင်းလဲရကျန်တဲ့ဆက်တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖြတ်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖြတ်လိုက်ရင်တခြားဆက်အားလုံးမှာလည်းပြတ်သွားမယ်။ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူး။အဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်။အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပါ
။ဒါနဲ့မှဆက်ပြတ်မှုရေးတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီ။အဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျ။ကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့မသိလို့ဒုက္ခရောက်သေးတယ်
။ကိုသားညုံတယောက်တည်းမဟုတ်ပါဘူး။ဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်။တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ iCloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင်
ဟုတ်တယ်ဗျာဒီ Apple ID တခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲသိမ်းခွင့်ပေးတာပါ 5GB ကျော်ရင်တော့ storage ထပ်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိလာတာနဲ့အမျှလဲသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူးဘလို့ပုံစံမျိုးနဲ့မဆိုသိမ်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်စက်ထဲက storage နေရာတက်တအောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့အ
ဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်မတဲ့မှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားရဗျ
။လစဉ်ကြီးဒါမှမဟုတ်ရင်လည်းနှစ်စဉ်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့။ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို $12ပေးရမယ်။ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်ဓာတ်ပုံ file တမျိုးတည်းမဟုတ်ဘဲနဲ့ buffer ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကို $60 ပဲပေးရမှာပါ Google company ရဲ့ Google Drive ဆိုလို့ရှိရင်လည်း 1TB ကိုတစ်နှစ်စာ $120ကျမယ်တခါဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ terabyte အတွက်က $84ပဲကျပါတယ်နောက်ဒီ Dropbox Cloud Storage သုံးကားက 1TB ကိုတစ်နှစ်အတွက် $144ပေးရမယ်ရှင်
အဲ့ဒီအားလုံးထဲမှာတော့ဈေးကြီးဆုံးက iCloud ပဲဗျ 1TB ရဖို့အတွက်တစ်နှစ်လုံးစာက $240ကျမယ်တဲ့အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပြီးပြီးတော့ online cloud storage တွေထဲမှာသိမ်းထားလို့တရားရဂိုင်းလုံးလုံးုံစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျမနစ်တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေသိမ်းထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple company ဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေမြတ်မို့ရဲ့
မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple company တခုထဲမှာမဟုတ်ပါဘူးonline storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာသိမ်းထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်စ조사မှာပါပဲဒါမဲ့လည်းဒီသိမ်းထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်ဥပမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားသင့်တယ်နောက်ကိုယ့်ရဲ့ account ထဲကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားသင့်တယ်လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင
်မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့မညညိုလွင်တင်ဆက်တဲ့မတူတာလေးတွေအလဲပါမိသားစုတွေတငယ်ချင်းတွေနဲ့အပန်းဖြေပျော်ပွဲစားထွက်နိုင်တဲ့ပန်းခြံတွေမှာကစားကွင်းတွေမှာအရက်သေးစားတောက်စားသူတွေလည်းရှိနေတဲ့အပေါ်မတူတာလေးတွေအမြင်ကိုတင်ဆက်မှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့တငယ်ချင်းပေါင်းသင်းတွေမိသားစုတွေចောင်းပိတ်တဲ့အခါအလုတ်အားတဲ့အခါစုပေါင်းပြီးတော့လာရောက်အပန်းဖြေကြတယ်အခုလိုပန်းခြံကြီးတွေအားကစားကွင်းကြီးတွေနဲ့ပတ်သက်ပြီးတော့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပ
ါရန်ကုန်မြို့ကမိသားစုတွေတွားရောက်အပန်းဖြေပျော်ရွှင်စရာလော်ကားကန်တော်ကြီးအင်းရတို့လိုတဘာဝပန်းဥယျင်ကြီးတွေပြည်သူရင်မြင်လို့ကစားစရာတွေစုံစုံလင်လင်နဲ့ပျော်ရွှင်စရာပန်းခြံကြီးတွေကိုခုချိန်မှာတော်တော်များများတွေ့လာနိုင်ပါတယ်။ဒါပြင်တချို့ပန်းခြံကြီးတွေကိုဒီနှစ်ထဲမှာပဲအခမဲ့ဝင်ခွင့်ပေးလိုက်တဲ့အတွက်လာရောက်လဲပတ်ကြတဲ့သူတွေလည်းပိုးပြီးများပြားလာပါတယ်။တချို့ကတော့မိဘတွေအလုပ်အားရဲ့ကလေးတွေចောင်းပိတ်ရဲ့ဖြစ်တာကြောင့်စားတောက်ဖွယ်ရာစုံစုံလင်လင်နဲ့မိသားစုအပန်းဖြေလာကြသလိုတငယ်ချင်းတွေစုပေါင်းပြီးလာကြတဲ့သူတွေနဲ့ချစ်သူဆုံတွဲတွေလည်းလာရောက်ကြပါတယ်။ဒီလိုကလေးငယ်တွေပြေးလှဆော့ကစားလို့ရတဲ့ပန်းခြံနဲ့ကစားကွင်းတွေပန်းဖြေအနားယူထိုင်ကြလို့လမ်းလျှောက်ကြလို့ရတဲ့ကံတော်ကြီးလိုအင်းအားလိုကံမောင်ကြီးတွေမှာအသက်အရွယ်မရွေးအဆင့်အတန်းမရွေးကြားမမရွေးဝင်ရောက်အပန်းဖြေလက်ပတ်ခွင့်ပြုထားတဲ့အပေါ်တွားရောက်လက်ပတ်ကြသူတွေနဲ့ဒေသခံပြည်သူတွေရဲ့သဘောထားတွေကရောဘလို့များရှိပါလဲ
ကျွန်တော်တကူလာတယ်ဆိုတာလည်းချစ်သူနဲ့မွေးနေ့ပွဲလေးလုပ်ဖို့အရင်နှစ်တရားဆိုရင်တော့ဘလို့ပြောမလဲညနေပတ်လောက်တာမနေ့ကညနေမှာ ကောင်းလေးတွေတော်တော်များများအုပ်စုကကျွန်တော်နှစ်ယောက်ဗဒေးဝင်းလုံနေနဲ့နှစ်ယောက်တည်းပဲကျွန်တော်နှစ်တိုင်းလုပ်ပြတာနှစ်ယောက်တော့ကံမောင်လေးမှာညဘက်တော့တို့ပြတာများတယ်ဒီနှစ်ကျမှနေခင်းမှချိန်လိုက်တယ်ဘာဖြစ်လို့တော့မနစ်ကကြတော့ကောင်းလေးတွေကမူးပြီးတော့ကျွန်တော်တို့ရန်ဆတယ်ပေါ့နော်မဖြစ်သင့်ဘူးမပြောမှဆိုရင်သူကသူတို့ဗန်သူတောက်စားတာတောက်စားလေးကံမောင်းမှာ
အဲကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဗောနော်ဒီဟိုခလေးနေတဲ့အတူယူမမအောင်မရှိသင့်ဘူးလို့တော့ထင်ပါတယ်နိုင်ငံတကာမှာလည်းဒီလိုမွေးရရန်ကတဲ့ဟာတွေကိုဖမ်းနေပါတယ်ဗောနော်ဒီမွေးရဒေတာတောက်စားနေတာကိုပန်းညံမှာတောက်စားတာတွေ့ရင်နော်အဲ့ဒီတွေအရေးယူလာလေးတော့ဘူးတော့ကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြောရဲမှာဒီဟိုတငငချင်းနေလေးတခါတလေရောတငငချင်းနေခရတီတချင်းချော်လာလာလာပြပါလေအမေးရမယ်ဒီဟိုဟုတ်ရမ်းပြောပါရဲ့ဒီမှာ
အတူမပြပြ
ဟုတ်ရမ
်းပါပါ
ပါတလေးတာရောဒီမှာပဲသူကလည်းအကြည့်ကောင်းပါရဲ့မှာပြောပါရဲ့မှာ
ဟုတ်ဒီမှာတငယ်ချင်းလေးလာတာတော့တော့ပြောပါရဲ့ပေါ့နော်ဒီမှာတောက်တာစားတာနှစ်စိတ်နောက်ချက်တော့ဖြစ်တာပေါ့ဒါပေမဲ့နောက်လည်းလာပြုံးအောင်ပါဘာဖြစ်လို့လဲဆိုတော့ဒီညာတာလေးတာရဲ့ကြောက်ဖို့လည်းကောင်းတယ်လေဟာ
အခုလိုအများပြည်သူကိုပန်းဖြေတဲ့နေရာတွေမှာရဲ့အများမြင်နေနေပါရဲ့အဲဘီယာအရက်ပါညာပေါ့ဒုံလေးတောက်စားနေတာတော့ဒါတော့အခုဒီချိန်ပိုင်းအနေနဲ့ကတော့လုံးဝမသိတော့ဘူးထင်တာပဲလေ။နောက်ဒီရဲဆိုးသွားတာအဲ့ဒီလိုပါပဲနော်။ဟိုအပြုတ်မွန်နေတယ်ပေါ့လူငယ်လေးတွေအတွဲလေးတွေစုံတွဲလေးတွေဒါတော့သူတို့လူငယ်တဘာဝလို့ဆိုကြပြီနဲ့ဘုရားဘာသာနိုင်ငံတစ်ခုအနေနဲ့အဲ့တော့ဒါတော်တော်လေးအဲဒီချိန်ပိုင်းနေရာနေရာထိုင်ရာခတ်တာပေါ့နော်။ဒီလိုလေးနေထိုင်နေရာတွေကိုဒီမှာပန်းကြမ်းမှာတာဝန်ရှိတဲ့လူတွေရှိမင်းဒီချိန်မှထိန်းသိမ်းတဲ့လူတွေရှိမင်းဒီလိုလူတာဝန်ရှိတဲ့လူတွေကဒါတွေကထဲတင်နေတာပေါ့သူတို့ဘယ်လိုပုံစံနည်းနဲ့ဟုတ်လားဒီရှင်တို့နေထိုင်နေကြတယ်တောက်ကျင်တို့တောက်စားကျင်တို့စားဆိုတော့ခွင့်ပြုထားတာရောဘယ်လိုပုံစံနဲ့ခွင့်ပြုထားလဲမသိဘူးအဲနိုင်ငံရဲ့ဂုဏ်သိက္ခာကိုလည်းကြားတယ်နိုင်ငံတကာတွေကဆိုရလဲကြားအမျက်လာနေကြတာဟုတ်လားဟိုလည်းနားလေရအဲတွေ့တော့မယ်ဓာတ်ပုံရိုက်တော့မယ်ဟိုဘက်မှာပြန်ပြတ်တင်မယ်ဆိုလို့ရှိရင်အမတားမှမြန်မာရဲ့ကောင်ကျက်တယ်ညှိုးနှံစေပါလေ
။နှစ်သက်ပါလေနှစ်သက်တယ်ဆိုတာလေဒါငွေချင်းတွေကလည်းတခါတလေမှလာလေ။လူစုံတဲ့ခါလေးဆိုတော့လာရတာပြောပါလေ။
ဟုတ်ကျွန်တော်အမြင်ရတော့ဗျာဒီမှာငကိုကလည်းပန်းချံဥပဒေတွေထုတ်ပြီးသားဆိုတော့လေ။အဲဒါကိုပြည်သူတွေကလည်းဝိုင်းအောင်ကူညီဖို့လိုအပ်တယ်လို့ပန်းချံမှာတာဝန်ရှိတဲ့လူတွေကလည်းဒီဘက်မှာထိတ်သိမ်းကြမ်းတ်မှုတွေလိုရလို့ကျွန်တော်ထင်ပါတယ်။ဘူးပန်းရတော့အဲတာဝန်ရှိတဲ့လူတွေပန်းရတော့ထိတ်သိမ်းကြမ်းတ်မှုနည်းတယ်လို့ကျွန်တော်ထင်တယ်။ဒီမှာဆိုလည်းခင်ဗျားတို့မြင်တဲ့အချိန်မှာဒီမှာသေးတယ်ဆိုတဲ့နော်စီစီကမ်းကြီးဝင်ရောက်နေအဲတချို့လူငယ်တွေဆိုလဲဒီမှာတောက်တာစားတာတွေတချို့စပိန်မစီရဆိုလဲစီးနေတာဒါမျိုးတွေကြတော့ဒီကျမ်းမကြီးလိုက်စားတဲ့လူတွေကျန်တဲ့တက်ကြီးရွယ်ဟိုတွေအပြောပါပေါ့ဗျာမကြတဲ့လူတွေတော့စိတ်နှောက်ချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဒီလိုမြန်မာနိုင်ငံအပါအဝင်ကဘာအရရက်ကအပန်းဖြေဥယျာဉ်ကြီးတွေထဲမှာ American ပြည်တော်စု Florida ပြည်နယ်မှာရှိတဲ့ Walt Disney အပန်းဖြေဥယျာဉ်ကြီးကတော့သွားရောက်လည်ပတ်သူအများဆုံးနေရာတစ်ခုဖြစ်ပါတယ်။အပန်းဖြေဥယျာဉ်နဲ့ပန်းချံတွေဟာကလေးငယ်တွေနဲ့မိသားစုတွေအားလန့်ရက်မှာလာရောက်လည်ပတ်နိုင်ကြတဲ့နေရာဖြစ်တာမို့အရက်သေးစားမူးယစ်တောက်စားတာကိုတင်းတင်းကြပ်ကြပ်တားမြစ်အေးယူတဲ့နိုင်ငံတွေလည်းအများကြီးရှိပါတယ်။မြန်မာနိုင်ငံမှာလည်းအခုလိုအများပြည်သူလာရောက်လည်ပတ်ကြတဲ့ပိုင်းချိုင်ကြီးတွေဥယျာဉ်ကြီးတွေကစားကွင်းကြီးတွေမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုသတ်မှတ်ထားတာရှိပါတယ်။ဒီစီမင်းစည်းကမ်းတွေကိုလိုက်နာမှုရှိမရှိဆိုတာကတော့လာရောက်လည်ပတ်ကြတဲ့သူတွေအများစုကအသိပဲဖြစ်ပါတယ်။မတူတာလေးတွေလို့ပြောရမှာပါရှင်။ကျွန်မညီမလေးမှာ
မင်းညိုလင်းတက်ဆက်တဲ့မတူရာလေးတွေကိုနားဆင်ခဲ့ရပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့58တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုသားညွန်ဦးတင်ဆက်မဲ့တိုက်ရိုက်လီလိုင်းအစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာစနေညပိုင်းတဲ့လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမဲ့တဲ့လီလိုင်းအစီအစဉ်ကတော့အဓိကဒီအာဏာရပါတီကြီးဖြစ်တဲ့အမျိုးသားပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့အလားအလာအခြေအနေကိုကျွန်တော်ကဲဖြတ်သုံးသပ်မှာဖြစ်ပါတယ်မကြာခင်နိုဝင်ဘာလရွေးကောက်ပွဲကြီးစတင်တော့မှာပါပြည်ထောင်စုကြံ့ခိုင်ရေးပါတီကနေပြီးတော့ဒီသူတို့ရဲ့ကုစလေလောင်းတွေကိုမကြာခင်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အဲဒီမှာတချို့တပ်ဖက်ကနေပြီးတော့ကုစလေတွေလည်းဝင်ရောက်ရှင်းပြိုင်ဖို့တွေ့ရပါတယ်ဒါပေမဲ့ဒီချိန်နေမတိုင်ခင်မှာပဲကြံ့ခိုင်ရေးပါတီအတွင်းမှာဒီမတိုင်ခင်မှာအစိုးရနဲ့လွှတ်တော်ကြားမှာအပြိုင်မှုတွေနောက်ဆက်တွဲကြံ့ခိုင်ရေးပါတီအတွင်းမှာလည်းအကြောင်းအတန်တွေကျွန်တော်တို့ကြားနေရတာရှိပါတယ်။ကြောင့်လို့ကြံ့ခိုင်ရေးပါတီအနေနဲ့ဒီရွေးကောက်ပွဲအတွက်ဘာလို့များသူတို့အနေနဲ့ခြေလှမ်းနေရှိလဲအလားလာဘလို့ဖြစ်လာနိုင်လဲနောက်တစ်ခုကကြံ့ခိုင်ရေးပါတီရဲ့အကြောင်းတွေဟာဘယ်လောက်ထိရွေးကောက်ပွဲအထိမှာရိုက်ခတ်လာနိုင်လဲဒီအကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ရှိပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့အတွက်ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ဒီသတင်းစာဆရာလည်းဖြစ်တဲ့နောက်ဒီနိုင်ငံရေးအကြောင်းတွေကိုစောင်းမားတွေရေးတဲ့ဖြစ်တဲ့ NHK ကကုတီဟာဖြစ်ပါတယ်။နောက်တစ်ဦးကတော့မင်္ဂလာမြန်မာကဒါရိုက်တာကုဖုံးဝင်းဖြစ်ပါတယ်သူတို့နှစ်ဦးလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကုတီဟာကိုဖိတ်ခေါ်ချင်ပါတယ်ကုတီဟာကြားပါလားခင်ဗျဟုတ်က
ဲ့ခင်ဗျကြားပါပါခင်
ဗျကုတီဟာခုနကျွန်တော်ပြောလိုပါပဲဒီကြံ့ခိုင်ရေးပါတီအနေနဲ့2010ခုနှစ်တုန်းကတော့တကယ်တမ်းပြောရင်တော့ကြံ့ခိုင်ရေးပါတီကဟိုနင်လားငါလားအတိုက်ခံမရှိဘဲနဲ့တကယ်ကိုအပြတ်သက်နိုင်ခဲ့တယ်လို့ပြောလို့ရပါတယ်ခုနကပြောလို့ပေါ့ဒီမတမာတဲ့မဲတွေလည်းကျွန်တော်ကြားခဲ့ရတော့ရှိပါတယ်ဒါပေမဲ့2015မှာကောကြံ့ခိုင်ရေးပါတီရဲ့အလားအလာနိုင်ကြီးအပြတ်သက်ရှိမှာသူတင်ကိုတင် NLD နဲ့ဖြစ်မလားဘယ်လောက်ထိခံမလို့ရနိုင်မလဲခင်ဗျအခုအနေထားမှာလူလူရဲ့ထောက်ခံမှုပေါ့
ဟုတ်ကဲ့ခင်ဗျအခြေအနေတော့ဟို2010ရေတော့ဝင်2015ရေတော့ဝင်ဆိုတာလုံးဝပြောင်းပြန်ပါမယ်ဘာတူလဲဆိုတော့2010ရေတော့ဝင်တော့အကြမ်းဖက်ရေးပါတီကအာဒီရှင်းပြိုင်နဲ့တကယ်အတိုက်ခံပါတီရှိတယ်နဲ့ပြန်ခဲ့ဦးနေမကောက်ဝဲတော့အကြမ်းဖက်ရေးပါတီမှာတကယ်ဝင်ပြန်ခဲ့တဲ့ပုံကိုဆိုရင်အုပ်ချုပ်နေရဲ့ဟိုကာလာလည်းဖြစ်တယ်ဒါကိုယ်တိုင်လည်းကျွန်တော်တို့ဒီတိုင်းပြည်အုပ်ချုပ်နေတယ်ဟလာဟိုဘယ်လိုခေါ်မလဲဟိုအာဏာသက်နဲ့အုပ်ချုပ်နေတယ်အဲ့ဒီအချိန်မှာလည်းပါတီထောင်ပြီးတော့ဝင်ပြိုင်နေဆိုတော့ဘာလို့လဲဆိုတော့တကယ်ကိုထိတ်ထိတ်ပြန်နေပါတီကြီးရလည်းမရှိတဲ့ခါကျတော့လိုလိုကူကူပဲလိုလိုကူပဲဟိုရွေးကောက်ပွဲနဲ့တော့မတူပါဘူးဒါအကြောင်းလည်းတစ်ခုဟိုဆက်ပြင်းချိန်းနေတဲ့ဘောကတည်းကစစ်ကဲရွေးကောက်ပွဲတစ်ခုပါပဲရွေးကောက်ပွဲလိုတော့ပြောဖို့ခက်ပါတယ်ဆိုတော့အခုတကယ်ရွေးကောက်ပွဲစီကတော့2015မှာလာပြီခင်ဗျအဲ့တော့လာပြီဆိုတော့အခု2015ရွေးကောက်ပွဲကျွန်တော်ထောက်ကွက်ပြီးတဲ့ရွေးကောက်ပွဲနဲ့လည်းမတူသလိုတော့ဆိုရွေးကောက်ပွဲနဲ့လည်းတော့ခြားနာပါတယ်ဆိုတော့ကျွန်တော်တို့အားလုံးကိုလည်းကြာလည်းနဲ့ဟိုဟိုအတိုက်ခံကပါမယ်လို့တွေးထားတာပေါ့နော်ဘယ်လိုဆိုတော့ကျွန်တော်တို့ဒါအပြောင်းလဲကိုလိုချင်နေတဲ့လူတွေလည်းရှိတယ်အဲဒီဘက်မှာဒီငားနေတာပြန်မှာဟိုဒီအာဏာရပါတီတွေကတ်ခံရေးပါတီရနေပြီးတော့စီမံအုပ်ချုပ်နေတာပတ်သက်ပြီးတော့ဟိုဝေဖန်ထောက်ကြကြရတယ်မတည်မဲ့ကြရတယ်ဟိုရုပ်ောက်ပဲကြီးတာလေးပုံပုံရှိနေတာဒါတော့တစ်ဖက်ကဒီကျွန်တော်တို့လက်ရှိအာဏာပါတီတွေလည်းဆက်ပြီးတော့ဒီများတွေထိန်းထားနိုင်လားဆိုတဲ့ကတော့စစ်ရင်တော်အောင်ရှိပါ
ဟုတ်ကဲ့
ဒါပေမဲ့တစ်ဖက်မှာကလည်းဟုတ်ကဲ့ဟိုလူတွေရဲ့ဟိုဘလိုပုံလဲရွေးချယ်မှုကလည်းနည်းနည်းအရင်ကပါပုံကြီးတဲ့ဟိုမက်ကျူရဖြစ်လာတဲ့သဘောရေးရှိပါတယ်။ဒါတော့ဟိုဆွဲရနည်းနည်းခက်ခဲတာမျိုးလည်းရှိပါလားဟုတ်
ကျွန်တော်နောက်တစ်ခုမေးချင်တာခုနကကုတီကပြောသွားတဲ့အထက်မှာ1990တုန်းနဲ့အခြေအနေနဲ့မတူနိုင်ဘူးဆိုတော့1990ပြောမယ်ဆိုလို့ရှိရင်88တုန်းကမဆလာပါတီအသွင်ပြောင်းတသညပါတီနဲ့ NLD ရှင်ပြောင်းရပါတယ်အခုလည်းပြောမယ်ဆိုရင်တော့စစ်တပ်ကအသွင်ပြောင်းလာတဲ့စစ်တပ်လူထုတွေပါဝင်တဲ့ကြံ့ခိုင်ရေးပါတီလို့ဖြစ်နေတဲ့အခါကျတော့ NLD နဲ့ရှင်ပြောင်းမယ်ဆိုရွေးကောက်ပွဲပုံစံနှစ်ခုကဘာပဲအချက်ကသွားဘာအဓိကဘာမတူတာလဲခင်ဗျအဓိက
တော့1990ရွေးကောက်ပွဲကတော့ကျွန်တော်တို့တော်လှန်ရေးအတွင်းဆောင်ပါတယ်အဲဒီတော့ဘယ်လိုပဲပြန်ပြန်ကျွန်တော်တို့အတိုက်ခံနိုင်ပါတယ်အဲ့လိုလေဆိုတော့ဒီပြည်သူလူထုကလိုအပ်တာလေအဲ့ဒီချိန်မှာမိမိပါတီကိုမျိုးဟလာခိုင်ခိုင်မာမာနဲ့ဒီလိုဟိုဟောပေါ့နော်ပါတီခုနဲ့လည်းချစ်ချင်းတိုင်းမျိုးအဲ့ပါတီအခုလည်းပုံပေးမယ်ဆိုတော့အဲ့တလိထာလိုအဲ့တော့ရှိရခင်ဗျအဲ့တော့တော့ online ရဲ့တင်ဆောင်ပါတယ် social media ဒီပါတီတစ်ခါလေပါတီလုံးစစ်ကိုတောင်းတဲ့အတွက်တော့လူတွေက change school ကိုတောင်းပါတယ်အဲ့ရကွာပါတယ်အဲ့တော့ကတော့တပ်ပညာတကယ်တမ်းကတော့ဟိုနာမည်ဆိုးနဲ့ပြန်ရတာတကယ်တမ်းကတော့ဟိုတကယ်တော့အဲ့တော့အရေးမလာနိုင်ပါဘူးဆိုတော့ဒီမှာကတော့ကျွန်တော်တို့ဟိုပုံစံမတူဘူးကစားမတူဆိုတာတကယ်အစ်ပါပြရတယ်ဟိုကျွန်တော်တို့ခစ်တာလည်းမနေနေဘူးသူတို့ ီ9နှစ်ကိုကျွန်တော်တို့ဒီအပြည့်အစုံတောင်းလဲ introduce ဆုပ်တယ်ဒါသူတို့ခုနကဒီလိုမျိုးကြောင်းပေးတယ်လို့ပြောတယ်စတဲ့အစီသူတို့ပါတီကိုဟိုဒီလူပါတီပုံစံမျိုးအထက်ကြောင်းကိုစိုးစားတာပေါ့နော်အမျိုးမျိုးပေါ့အဲ့ဒါဦးသိင်ကိုလည်းကလည်းဟာဟိုသူကိုယ်တိုင်ကအရင်တော့သိပ်ပင်ခဲ့တဲ့ကာလမှာဥဆောင်ခဲ့တဲ့လူတယောက်ဖြစ်ပေမဲ့လည်းဒီဖွင့်ပေးတဲ့ကာလကိုလည်းသူလည်းဥဆောင်နေဆိုတော့ဟလာဟိုပြည့်ပြည့်တောင်းလဲသမားပုံစံမျိုးသူကလည်းရှေ့ထွက်လာတယ်တက်ကလည်းသူ့ကိုအားပေးတယ်တက်ဆိုတော့လည်းတကယ်တမ်းကျတော့မဲချန်သာရှင်နေကြမှာလည်းပါတာပေါ့နော
်ဆိ
ုတော့ဟိုခြေကဥပ္ပေရကလည်းသူက85ရာခိုင်နှုန်းကိုပဲကျွန်တော်တို့ရွေးကောက်ရတာဖြစ်တယ်ဆိုတော့မလို့ဒီခါကျတော့ကျွန်တော်တို့ကလည်း technical သဘောတည်းလည်းပါလာတဲ့ခါကျတော့ဒီရွေးတော့ဘယ်လိုလဲဆန်းလေလား
ဟုတ်ကဲ့အဲ့တော့ဆိုလိုရကစက္ကန့်ပါတီကဘာပြောပြောဟိုလုံးကတဆညာပါတီနဲ့ရှင်းမယ်ဆိုလို့ရှင်လူတွေကထောက်ခံမှုတစ်စိတ်တစ်ပိုင်းတော့သူတို့မှာအခိုင်အမာရှိထားတဲ့သဘောလား
ကျွန်တော်တို့ကလည်းအဲ့မှာဆိုတော့ကျွန်တော်ပြောရစေမှာတစ်ခုပါပါလဲဆိုတော့ကျွန်တော်တို့ technical ဘိုင်းပါလဲဆိုတော့ကတကူတည်းကကျွန်တော်တို့လွတ်တော်မှာစက်မတော်က25ရာခိုင်နှုန်းယူထားတယ်ဆိုတော့လူတွေကများသောအားဖြင့်နားလည်ထားကြတာ25ရာခိုင်နှုန်းစက်ကပြီးတော့ဝင်ပြီးတော့ဟလာဟိုချယ်လေကျန်လို့ဒါမှမဟုတ်လည်းနိုင်မှာပါကျန်လို့နားသောအားဖြင့်နားလည်တယ်ကျွန်တော်ကတော့သူတို့နဲ့ဆန့်ကျင်ဘက်တွေးတယ်ကျွန်တော်တို့ဘာလို့အဲ့လိုတွေးလဲဆိုတော့ကြက်ဆိုင်ပါတီရတကယ်တမ်းကျတော့အရန်မှုနေတဲ့ပါတီကအဲ့တော့ခစ်ကြောင်းမယ်ဆိုတော့မှထောက်လိုက်တဲ့ပါတီပေါ့ဗျာပြောရမယ်ဆိုလို့ချင်းဆိုတော့ဟိုပါတီအတက်တန်းအရန်မှုတဲ့ပြင်တကယ်တမ်းသူ့ကိုထောက်ခံတဲ့အင်အားတကယ်စစ်စစ်မှန်ဘလော့ကြီးရဘယ်သူမှမသိဘူးအဲ့တော့သွတ်တော်ထဲမှာသူကတကယ်တမ်းအမာခံအင်အားလိုပဲကျွန်တော်အမြင်ကဒီ25ဟိုကြက်ဆိုင်ကြီးကိုကြားကြံပြောတဲ့ငကိုတွေကနေပြီးတော့ကြောင်းမယ်လူတွေကအကျိုးထည့်ထားတဲ့လူတွေဟိုပါတော့ technically support လို့ပို့သွတ်တော်ထဲမှာ support လို့ပို့ထည့်ထားတဲ့လူတွေကျွန်တော်ကကျွန်တော်ဒီ25ရာခိုင်နှုန်းကျွန်တော်အတွက်တယ်ဒါကြောင့်လည်းခုလည်းစဉ်းစားကြည့်တယ်ခင်ဗျားတို့မြင်တဲ့အတိုင်းပဲစမတော်ကတစ်ချက်ဆိုတော့25ရာခိုင်နှုန်းခံပြီးလို့မကောက်လိုအပ်တဲ့ခါမှာစက်နိုင်ပဲကလည်းဝင်ပြန်တာကျွန်တော်တို့မြင်တဲ့အတိုင်းပဲဆိုတော့ဒီ25ရာခိုင်နှုန်းကအပါခံထားပြီးလို့ပါနောက်25ရာခိုင်နှုန်းကိုစူးစမ်းပြီးကစားရတဲ့ခါမှာကျွန်တော်တို့ကဟိုလိုမျိုးတကယ်ဟိုဟာ 100% ကစားရတယ်ကျွန်တော်တို့ဒီဟိုဘက်ဒီဘက်ကစားရတယ်ရုပ်ောက်ဖို့ကျွန်တော်တို့တွေးလို့မရအောင်အခုတို့နိုင်အောင်လုပ်ဖို့ကအစိတ်ပဲနိုင်အောင်လုပ်ရင်ကျွန်တော်တို့ထွက်တော်ထဲမှာ50သွားလို့ရတယ်ဆိုတော့ဒီစနစ်တိုင်းနေပါလာတယ်ဒီကျွန်တော်တို့ဟိုအခြေခံဥပဒေကိုနိုင်ကွာကျွန်တော်တို့ဒီရုပ်ောက်ဝဲကိစ္စမှာအများကြီးတာသွားတယ်အခြေခံဥပဒေရဲ့ဟိုကစားသားပုံကကျွန်တော်နည်းနည်းလေးဒီကိစ္စဟိုတကယ်တမ်းကျတော့အခြေခံတက်နဲ့တွားပြီးနေတဲ့နားလေးကြပါတယ်တကယ်တမ်းကျတော့ဟိုတိုင်းရင်းသားဒီကနေမှပြိုင်တဲ့အခါမှာဟလာဟိုတကယ်တမ်းကျတော့အတိုက်ခံရတယ်တိုင်းရင်းသားတွေနဲ့ပြန်ရတဲ့ခါမျိုးရှိရဲဟလာအခုတိုင်းရင်းသားဒီကမှချင်းလို့နေရာမျိုးမှာစံတိုင်းအားကောင်းလာရရှိရဲဆိုတော့အဲ့လိုနေရာမျိုးကြီးကျတော့ဘယ်နဲ့ technical ပါလာတယ်ဗျဆိုတော့ဒါတ
ော့ချက်ကြည
့်တယ်ဒီကိစ္စ။ဟုတ်ကဲ့။အဲ့ဒါအရင်ပြောလိုက်လို့မရဘ
ူးဗျ။ဟုတ်ကဲ့။ကိုတီဟာလီလိုက်ပုံပါခဏနေပြီးပါအောင်ခင်ဗျာ။ရှားကျုံဆွနစ်စရာရှိပါတယ်။ကိုဖုံးဝင်းကြားပါလားခင်ဗျာ။ကိုဖုံးဝင်းကျွန်တော်ဖိတ်ခေါ်ပါရစေ။
မေ။ဟုတ်ကဲ့
။ဟုတ်ကဲ့။ကိုဖုံးဝင်းကြားပါလား။ Hello ကိုဖုံးဝင်းကြားပါလား
။ Hello
Hello ကိုဖုံးဝင်းကြားပါလားခင်ဗျာ
။
Hello Hello ကိုဖုံးဝင်းကြားပါလား။ကိုဖုံးဝင်းလိုက်ရကျွန်တော်ကောင်းကောင်းမကြားအောင်Hello.
Okay,
I'm going to go to the house. 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 I'm going to go to the
house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'm going to go to the house. I'mဒီမိုကရေစီပြည်ပြောင်းလဲရေးကိုတော့တောင်းချင်တဲ့ဥစုကတခုနောက်ဥစုတခုကအစိုးရဖွဲ့ဝင်ကြီးများစစ်ကောင်ဆောင်များကိုယ်နဲ့အရေးကြီးကြီးများပါဝင်တဲ့လက်တခုကလူများကောင်စားရေးဥစုကတခုဆိုပြီးဥစုတခုကိုယ်နေပါတယ်ဒီကိတဲ့၅နှစ်တာကာလမှာအစိုးရဖွဲ့ဝင်ကြီးတွေစစ်ကောင်ဆောင်တွေစစ်ပွားဖက်ကိုယ်နဲ့အရေးကြီးတွေအာတော်တော်လေးကိုကောင်စားခဲ့ကြပါတယ်လူရင်းကိုပြောရင်တော့အယူဝါဒမတူတဲ့အတွက်ကြောင့်ရဆောင်မပြေပါတီအတွင်းမှာဥစုတခုကိုယ်နေအချင်းဖြစ်ပါတယ်ဒီအပိုင်းနဲ့တော့ကျွန်တော်ကတော့ကျန်းကန်ပွန်ပြွေးပါတီရဲ့ပြင်ဆင်မှုပါကျန်းကန်ပွန်ပြွေးပါတီရဲ့အမခန့်နေမြဟာခရပြင်းနေပေးဖြစ်ပါတယ်။ဒါကြောင့်မို့လူကြီးတွေဟာခရပြင်းနေကိုအလူရဲ့တော့ရှင်အယူခံရှင်နေကြတာပါ။ကျန်းကန်ပွန်ပြွေးပါတီရဲ့ဒုတိယအဆင့်အမခန့်နေမြတွေကမန္တလေးတိုင်းမကွေးတိုင်းနဲ့တနင်္သာရီဒေသတို့ဖြစ်ပါတယ်။ဒီဒေသတွေကရန်နုအပင်အတင်ရနိုင်စရာရှိပါတယ်။ဒီခုအခါကျန်းကန်ပွန်ပြွေးပါတီကရွေးကောက်ပွဲဆိုင်ရာမဝါဒတချို့ကိုရှာမဲ့ပြီးဥအောင်မင်းဦးစိုးသိန်းတို့ခရပြင်းနေမဝင်ယူခင်မကိစ္စကိုကန့်သက်ခဲ့ပါတယ်။သမ္မတလူမေသူဟာရွေးကောက်ပွဲတစ်ခုနဲ့တရားမေသူဖြစ်မယ်ဆိုတဲ့ပါတူတဲ့မူဝါဒကိုလည်းဆမှတ်ခဲ့ပါတယ်။ဒီနောက်ပိုင်းမှာနိုင်ငံရေးအနေထားဟာအကြီးအကျယ်ပြောင်းလဲသွားတာကိုတွေ့ရပါတယ်။တရားအပိုင်းအနေနဲ့တက္ကသိုလ်ပြည်ပါတီရဲ့အောင်နိုင်ရေးအလားအလာကိုကျွန်တော်နည်းနည်းပြောပြချင်ပါတယ်။သူရဥရှင်မင်းနဲ့ဝါဒတူဦးစလီရဲ့အတွက်ဟာယခုလက်တော်အထက်မှာအကြောင်းများလေးစိတ်ခန့်ရှိပါတယ်။ ဒီအရောက်များလေးစစ်ခန်းကိုဖော်ပြခဲ့တဲ့အမခန်နေမြေဒီမှာစနစ်တကျကိုနေရာချထားပိုင်နန်ခိရင်တော့ဤသာတဲ့အရေးအတွက်ကိုဒီမိုကရေစီဖက်တော်သားညာကရရှိတော့မှာဖြစ်ပါတယ်။တစ်ဖက်ကအုပ်စုအတွက်တမ်တော်အရာရှိအရောက်90လောက်ကနေအစ်စ်ဝင်ရောက်လာတယ်ဆိုပေမဲ့အရွေးခံရမယ့်နေရာမကောက်ရင်တော့သိထရောက်မှုမရှိနိုင်ပါဘူး။ဒီကုချုံနဲ့ပြောချင်တာကဒီမိုကရေစီကလည်းကြောင့်မဟုတ်ဘူးအနောက်ဆက်မရှိတော့နိုင်ဘူးအတွက်ဥတည်ကားချင်ပါလေ
။ဟုတ်ကဲ့
။ဒါကြောင့် NLD ရောတိုင်းရင်းသားပါတီရောဥရှိမရဲ့ဒီမိုကရေစီလိုလိုသူအစုတွေရောလက်တွေ့ဆောင်ရွက်တော့ကြဖို့ NLD အနေဖြင့်ဥဆောင်စီစဉ်တင်မှန်ကြောင်းသုံးသပ်တင်ပြလိုက်ရပါလေ။
ဟုတ်ကဲ့ကုချုံပူထောင်ကျေးဇူးပါခင်ဗျာ။ကုတန်းထွန်းဟောတစ်ချက်တစ်ဆက်တည်းကျွန်တော်ဖိတ်ခေါ်ချင်ပါလေ။အုံဖြန်ဒုက္ခသည်စကန်ကုတန်းထွန်းတူတူတူလေးနဲ့လူရင်းလေးပြောပြပါ။အ
ဲဟုတ်ကဲ့ခင်ဗျာ။ကျွန်တော်တန်းထွန်းပါဟောပြောချင်တာကတော့ဒီကြီးခိုင်ချိုးဆိုတာပထမအဆုံးစတင်ပေါ်ပေါက်လာပုံက1993ခုနှစ်ကသူတို့ကဒီဒီလူမှုအသင်းဆိုပြီးတော့ကြီးခိုင်ချိုးကလူမှုကွန်ရက်အသင်းဆိုပြီးတော့သူကတည်ဆောက်လာတယ်တည်ဆောက်လာခဲ့ပြီးတဲ့နောက်မှာသူကနိုင်ငံရေးပါတီမတည်ထောင်ပါဘူးလို့ပြောပြီးတော့20ကျမှရွေးကောက်ပွဲကိုသူကနိုင်ငံရေးပါတီအဖြစ်အသွင်ပြောင်းလိုက်တယ်အဲ့ဒီ93လုံးကဆိုလို့ရှိရင်ဒီမှာသူတို့တော်တော်များများလာចောင်းသားလုံသမားလေသမားလေသမားစစ်သားအကုန်လုံးကိုဝင်ဖို့အတွက်သူတို့ကတုံ့လုံးတိုက်တိုက်နဲ့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါကျတော့20ရွေးကောက်ပွဲကြခါတော့ပါတီတည်ထောင်လိုက်တဲ့အခါမှာပါတီဆိုတာအဲဒီဝန်ထမ်းတွေနဲ့ပတ်သက်တဲ့ဟာတွေကနဲ့ပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုတော့ဒီချမ်းဖို့ပါတီဆိုပြီးတော့တည်ထောင်လိုက်တဲ့အခါမှာအဲဒီဝန်ထမ်းတွေចောင်းသားတွေစစ်သားတွေအကုန်လုံးကိုဖယ်ထုတ်လိုက်တဲ့အခါကျတော့သူမှလူကမရှိတော့လူကမရှိတော့တဲ့အခါမှာပဲသူကဆက်ပြီးတော့သူစီယိုရေးလုပ်တဲ့အခါဒီမှာဘာလဲဆိုတော့အဲသူစီးရဲတဲ့နေရာမှာ
ဟုတ်ကဲ့ကုတန်းထုံးကကုတန်းထုံးတူတူလေးပြောပြပါအဲ
အဲအဲဟိုသူသမင်းတက်ရှော့စားပါဖျောင်းနိုင်မိင္လိုင်းဖျောင်းနိုင်ထုံးမှာနေတဲ့ပိုက်ရိုက်ခံကျင်ပါတယ်လို့ပြောတဲ့စီယိုရေးတွေဟာအင်မတန်ပြောင်မြောက်ပါတယ်အဲ့တော့ဇိန်ခံသွေးဆုပ်မြတ်ထုတ်တဲ့လူရဲ့နောက်မှာအယူအရင်းလေးဆိုပြီးဒါမှတကယ်လွတ်လာရေးအဟုတ်လွတ်လာရေးအစ်စ်လွတ်လာရေးဆိုတဲ့ကဘာကျော်အစီအုံးရေးတွေနဲ့လုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီခိုင်ချိုးနေတဲ့ဒီ2005ယူကောက်ပွဲမှာအောင်နိုင်မှုအနေထားရစီယုံးရေးမှုရဲ့ဉာဏ်ဖြည့်မှုကြောင့်အောင်နိုင်မှုများနိုင်မှုလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကုတန်ထုံးကျေးဇူးပါခင်ဗျာကျွန်တော်ကုဖုံးဝင်းမင်္ဂလာမြတ်မကုဖုံးဝင်းလီလိုက်ပေါ်ပြန်ရောက်နေပါပြီကုဖုံးဝင်းကြားပါလားခင်ဗျာဟယ်လို
ဟေးကွာဘူး
ကိုဖုန်းဝင်းကဖုန်းတယ်ဖုန်းလိုင်းကကျွန်တော်တို့ပြဿနာတက်နေပုံရပါတယ်တိတ်လိုင်းမကောင်းပါဘူးတခြားလိုင်းတွေပူးနေပါတယ်အဲကုတီဟာကြားပါလားခင်ဗျာကုတီဟာကိုပဲကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ
်
ဟုတ်ကဲ့ကုတီဟာခုနကကိုကျော်ပြောသွားတဲ့အထဲမှာကြန့်ခိုင်ရေးပါတီတွေကအဲကြောင်းကိစ္စပါပါတယ်သူကတော့အုပ်စုနှစ်စုကွဲရဆိုတဲ့အမြင်ပေါ့ဒီကိစ္စကတော်တော်လေးလဲလက်တလုံးမြန်မာနိုင်ငံကြီးမှာတော်လေးဂီရရိုက်နေပါတယ်ဦးရွှေမန်ဦးဆောင်တဲ့အုပ်စုနဲ့အစိုးရဦးသိန်းစင်ဦးဆောင်တဲ့အုပ်စုဆိုတော့ဒီကိစ္စကဘယ်လောက်ထိခိုင်ခိုင်လုံလုံရှိလဲကုတီဟာဘယ်လိုများနားလည်ထားပါလဲ
ကျွန်တော်ပြောမယ်ကျွန်တော်တို့ကတော့ဒီအကြောင်းလေးအားလေးဟိုတိရစ္ဆာန်အကြောင်းလေးကိုကျွန်တော်မမြင်ဘူးဘာဖြစ်လို့လဲဆိုတော့အခုတည်းကဒါဟိုတော့ scenario တစ်ခုနဲ့ကျွန်တော်ဇာတ်ရင်းတစ်ခုနဲ့ဒီခြေရောက်ရင်ဘာလို့ဆိုတော့ကျွန်တော်တို့ဒီခြေကောင်းဥပဒေပြဌာန်းရေးထားတယ်ဒီခြေကောင်းဥပဒေကတောင်းအောင်တောင်းလိုက်မယ်တောင်းလိုက်တဲ့ဆာမှာဘယ်ကုန်တယ်နည်းတောင်းလိုက်မယ်ဘယ်သူကတော့ပြင်ဆက်တော်ကိုတာဝန်ကြီးဘယ်သူကတော့သူ့ဟာတာဝန်ယူရဲ့ prestige ကတော့
Hello ကုတီဟာ
ဟုတ်ကဲ့တော့ Hello
ဟုတ်ကဲ့ကြာပြန်ကြာပြီဟုတ်ကဲ့ပြန်ကြာပါပြီ
ကျွန်တော်တို့ကြာအားလုံးကပြင်ဆင်ထားတဲ့အတိုင်းကျွန်တော်တို့ဒီစပောင်းငါးလက်ကဖြစ်နေတာပေါ့နော်ဆိုတော့ဟိုကျွန်တော်အဓိကဒီမှာဗာပြောချင်တာလဲဆိုတော့ဒီလိုဖြစ်နေတဲ့အချိန်မှာပဲအခုကျွန်တော်ဆက်နေတာအပြင်းကြီးဖြစ်နေတယ်ဆိုတာလေးဆိုတော့ပြီးတော့တာဒီမှာဒီကောပထမတော့ဒီဟန်ဆောင်ရန်ဖြစ်တာလားပေါ့နော်ဟန်ဆောင်ရန်ဖြစ်တာလားတကယ်ရန်ဖြစ်တာလားပေါ့ဆိုတော့ဟိုကျွန်တော်အမြင်အရလို့ပြန်နေပြောရင်ပထမတော့တော့အားပြိုင်မှုတစ်ခုတကယ်ရှိအောင်လုပ်ထားအမှန်မင်းကဒါပေမဲ့အားလုံးကတော့ဟိုတကယ်ကြီးတဲ့တော့နေကြတာပါအစိုးရရောကျွန်တော်ချက်ခံရေးပါတီရောသူတက်ခွဲရဲပါပဲဒါပေမဲ့လည်းသူတို့တော့ဝင်ယူထားတယ်တစ်ဖက်ကစစ်တော်မှတာဝန်ကြီးကတစ်ဖက်ကအစိုးရမှတာဝန်ကြီးရတဲ့ဆက်ကြောင့်မလို့တစ်ခါတစ်ခါမှအားပြန်ရတဲ့သဘောရှိရတဲ့ကြောင့်မလို့အားပြန်ရတဲ့သဘောရ conflict ကြီးတွေရှိတယ်ပေါ့ဒါပေမဲ့ဒီနေ့ကျွန်တော်တို့တကယ်တွေ့ရတာကတော့ဟာကျွန်တော်တို့အဆန်တောင်ရန်ဖြစ်တကယ်လို့ပေါ့ဒါပေမဲ့ဒီဘက်မှာကျွန်တော်တို့ပြန်တွေ့လာတဲ့ဟာကြတော့တကယ်အားပြန်မှုတွေ့လာဘာကြောင့်လဲဆိုတော့ကျွန်တော်အမြင်နဲ့ကျွန်တော်တို့ပြောတာဒါကဘာဖြစ်လို့လဲဆိုတော့တက်မတော်မှာကျွန်တော်တို့အဖြစ်ဆက်ဆက်ကနေပြီးတော့ကျွန်တော်တို့ train ရတယ်ကျွန်တော်တို့ဒီလူတိုင်းကဘာလို့မရှိရင်မဖြစ်ဘူးဆိုတာမရှိအောင်လူတိုင်းလုပ်နိုင်ရမယ်ဆိုတဲ့ train ရတဲ့ကိစ္စပေါ့နော်ဒီကိစ္စကဒါကျွန်တော်တို့ကိုကျူးကိုပြန်ဆက်တဲ့သဘောပါဟိုဘုဒ္ဓခင်ရဲ့လက်ဆက်တော့ဘုဒ္ဓခင်ကိုချုပ်လိုက်ကြုံကဘုဒ္ဓကြီးရှင်သားရော
ကျွန်တော်တို့ဒီဥပဒေစင်ရောဒီတိုင်းလောက်ဖွဲ့ပြီးရင်ပြည်သူကပြောရေးပေါ်ရရှိပါတယ်။ဒါဗိုလ်ချုပ်ကြီးခင်ရမရှိပေမဲ့လည်းငင်းငင်းလုပ်ငန်းတွေနဲ့ကတ်သွားနိုင်တယ်။ဒါပြည်သူဆိုဒါဗိုလ်ချုပ်ကြီးခင်ရမဟုတ်တတ်မှာတော့တတ်မှာတော့လူတိုင်းကိုချိန်ထားတယ်။လူတိုင်းကဒီကောင်ကိုထမ်းဆောင်နိုင်တယ်ဆိုတဲ့အကြောင်းကိုအမြဲပြောထားတယ်။ဆိုတော့အခုကဘယ်လိုဖြစ်လဲဆိုတော့နိုင်ငံရေးအရဥပဒေစင်ကရုတ်ကြတဲ့ကောင်နဲ့အားလုံးကစမတ်တူဘယ်ကောင်လဲရုတ်ကြတဲ့ခါကျတော့ဥပဒေစင်ကနောက်ဆုံးတစ်ခုထပ်သွင်းနေတဲ့တရားစုကရှိတာ။ဥပဒေစင်ကနောက်ထပ်ဆရာဟိုတာမတ်ဖတ်လို့ရှင်တယ်အင်အားကရှိတာဆက်ကြတော့ဘယ်လိုအတန်ပြစ်လာလဲဆိုတော့ဥသိမ်းစင်ဖတ်လို့ပါဖြစ်တယ်ဥသိမ်းစင်မရှိရင်မဖြစ်ဘူးဆိုတော့ဒေသလူတို့ဘက်မှာပြစ်လာတယ်ဆိုတော့ပဿနာသူတို့တစ်စက်လုံးချိန်လာတာပဲဟာလေဆက်ကြမ်းမဖြစ်နေသူတို့ကတော့မှတန်းစီနေတဲ့လူတွေအားလားဥသိမ်းမအပါဝဲဆရာကျွန်တော်တို့ဟိုသုံးမသွားတော့ဥအောင်တော်တို့အဆောက်ပေါ့နော်ဥအောင်တော်ဆိုလို့ရှိရင်ဘယ်လောက်ကြီးတာမတ်နဲ့ကြီးတဲ့ယာစုတော်လုံနိုင်ပါတယ်လို့ခတ်ပြောတယ်ဆိုတာဒါသူတို့ရင်ထဲမှာဘယ်လောက်ခံစားရလဲဆိုတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ပြောချင်တာကဘာလဲဆိုတော့ကျမတို့ကောင်းကောင်းလေးမှာသူကဒီစာဒီမှာတာဝန်ယူရတယ်နောက်ကဝိဇ္ဇာကောင်းကောင်းလေးမှာတမန်တော်ကကိုယ်လည်းချက်ပြီးထမ်းဆောင်နိုင်တယ်လို့ယုံကြည်ထားတဲ့အချိန်မှာဥသိမ်းစိန်မှာမဟုတ်ရင်တန်တဲ့စွာကမလုပ်နိုင်ဘူးဆိုတော့ဟာတန်တဲ့သူလက်ထဲရောက်သွားတော့ပြတ်လို့နေလို့ဆိုတော့အဲ့ဒီလိုမျိုးကမ်ပိန်းတွေလုပ်လာတဲ့အခါသူတို့ထဲမှာကမ်ပိန်းလုပ်လာတဲ့အခါကျတော့သူတက်သူကြံချနိုင်လို့ဖြစ်တယ်ပြဿနာနောက်လူငါတို့လည်းလုပ်နိုင်တယ်ငါတို့ကတော့ဘာမှမလုပ်လို့ဆိုတော့ကိစ္စမျိုးဟာဟာဥအောင်တော်လို့လူမျိုးဥချင်းတန်းလို့နောက်ပါနေပြီးတော့ဟာတာဝန်ဆက်ပြီးတော့ယူခြင်းတဲ့လူမျိုးတွေကိုတိုက်ရိုက်သွားပြီဆိုတော့အဲ့ဒီကြားမှာသူတို့ကြားမှာဒါဒီပြဿနာကစီဝိုင်းကုန်ဖြစ်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ထပ်ထပ်မေးစရာရှိပါတယ်လောဆယ်ကိုဖုံးဝင်းကိုကျွန်တော်ဒီလိုင်းပေါ်ပြန်တင်ကြပါလေကိုဖုံးဝင်းကြားပါလားခင်ဗျကြ
ားပါလေခင်
ဗျအော်ကိုဖုံးဝင်းလည်းခဏခဏကြားနေလို့ကိုဖုံးဝင်းခုနကကျွန်တော်ဆွေးနွေးနေကြတော့ဒီကြန့်ခိုင်ရင်းနဲ့ပတ်သက်လို့အဲ့ကြောင်းကိစ္စပါသူတို့ထဲမှာအုပ်စုကိုယ်တွေဆိုတဲ့အတန်ကြီးကျွန်တော်ကြားနေရပါတယ်ဒါဘယ်လောက်ထိခိုင်ခိုင်မာမာရှိမလဲကိုဖုံးဝင်းရဲ့ယူဆတော့ဘယ်လိုရှိပါလဲ
ဟိုအမြဲတမ်းပဲလေဒီစစ်တပ်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဟိုကဒီကြန့်ခိုင်ရေးရတဲ့စစ်တပ်နဲ့ပတ်သက်တာပေါ့လေဆိုသူတို့ကအမြဲတမ်းဒီတပ်ထဲမှာတော့သူ့အုပ်စုနဲ့သူ့အဖွဲ့တွေကွဲနေတာရှိတယ်ဒါပေမဲ့ဒီအဖွဲ့ကွဲတယ်ဆိုတာလေသူတို့ရဲ့ဟိုတူးချင်းရဲ့သဘောထားကိုအနေနဲ့သာကွဲတာတကယ်တမ်းကျတော့သူများနဲ့ပြန်ရမယ်ဆိုလို့ရှိရင်ဒီအကွဲပြည့်ရတယ်ပြန်စီသွားတာပဲဖြစ်ပါတယ်ဆိုတော့သူတို့ကအခုလောလောဆယ်ကွဲနေတာလူတွေပြောနေကြတာလှုပ်တော်မှရှိတဲ့ဥရွှေမန်းအဖွဲ့အစိုးရဘက်မှရှိတဲ့ဥသိမ်းစိန်အဖွဲ့တပ်ဖွဲ့မှရှိတဲ့ဥမေအောင်လိုင်းအဖွဲ့ပေါ့ဒီဆိုတော့သူတို့ကဒါကြံ့ခိုင်ရေးနဲ့ပတ်သက်တဲ့အုပ်စုကြီး၃စုပေါ့ဒီ၃စုကကွဲနေတယ်လို့အများမှမြင်ရပေမဲ့ဒီလိုမွေးမွေးကွဲတဲ့ဟိုပုံစံတွေကိုလုတ်ပြနေပေမဲ့တကယ်တမ်းကျတော့ဒီရွေးကောက်ပွဲရဲ့နောက်လာမယ့်ရွေးကောက်ပွဲရဲ့နောက်လာမယ့်အစိုးရဖွဲ့တဲ့ကိစ္စမှာတော့သူတို့သဘောထားကွဲစရာအကြောင်းမရှိပါဘူး။သူတို့တည်းကလူတယောက်ယောက်ပဲရအောင်ပဲသူတို့ပေါင်းပြီးတော့ပဲတင်သွားမယ့်သဘောရှိပါတယ်။ဒါကြောင့်မို့ဒီအကွဲပြဲရတယ်သူတို့ရဲ့ဟိုပုပ်ကလိကပေါ့လေဟိုဖြစ်ချင်တာလေဟိုများပြီးတော့တယောက်နဲ့တယောက်မတည့်တာတော့ပဲရှိတယ်။နိုင်ငံရေးရသဘောထားကွဲတာမဟုတ်ဘူး။နိုင်ငံရေးအတွေးခေါ်ရကွဲတာမဟုတ်ဘူး။နောက်အစိုးရဖွဲ့ဖို့ကိစ္စမှာလည်းသူတို့သဘောကွဲမှာမဟုတ်ခင်ပဲ။ဒီဖွဲ့သုံးဖွဲ့စလုံးကညှိနှိုင်းပြီးတော့လုပ်သွားမယ်သဘောရှိပါတယ
်။ဒါပေမဲ့ကျွန်တော်တို့သိထားသလောက်ဥရှိမန်လွတ်တော်တွေကဥရှိမန်ဥဆောင်တဲ့အုပ်စုကလက်ရှိအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတော်လေးနှီးစပ်မှုရှိတယ်ဆိုတော့ကျွန်တော်တို့သတင်းတွေကြားရပါတယ်။တစ်ဖက်မှာဥသိန်းစိန်တို့နဲ့အားပြိုင်နေဒီပေါ်မှာရောဒီပေါ်မှာရောသူတို့အနေနဲ့ဟိုရပ်တည်မှုရောနည်းနည်းပြဿနာရှိနိုင်လား။
အခုနပြောတဲ့ဒီသုံးအုပ်စုထဲမှာပေါ့လေအားအနည်းဆုံးအုပ်စုကတော့ဒီလွတ်တော်တွေကဥရှိမန်ကောင်းဆောင်နဲ့ဒီဒီခိုင်ကျိုးဘက်ကအုပ်စုဖြစ်ပါတယ်သူတို့ကပြန်ပြီးတော့ရွေးကောက်ပွဲဝင်ရမယ်ရွေးကောက်ပွဲမှာနိုင်ဖို့လိုတယ်ဒီနိုင်တဲ့ခါမှာဒေါ်အောင်ဆန်းစုကြည်ကိုဆက်အဲဆန့်ကျင်လို့မဖြစ်ဘူး NLD ကိုဆန့်ကျင်လို့မဖြစ်ဘူးဆိုတော့သူတို့ကဒေါ်အောင်ဆန်းစုကြည်နဲ့သဘောထားတစ်ခုတည်းပါပဲ NLD နဲ့သဘောထားတစ်ခုတည်းပါပဲဆိုတဲ့ပုံစံကိုသူတို့ကလုတ်ကိုလုတ်ပြမှာဖြစ်ပါတယ်ဒါလုတ်ပြတယ်ဆိုတာသူတို့စိတ်ထဲကပါလို့လုတ်တာတဲ့စာလို့ရှိရင်အရေးကြီးလို့နော်သူတို့ရဲ့ဒါထွက်ပေါက်တစ်ခုဖြစ်လို့ဒါလုတ်တဲ့ပုံစံအနေနဲ့လောက်ရတာပေါ့လေဒါနိုင်ငံရေးပါနတ်တယ်လို့ပြောလို့ရှိရင်လည်းရတာပေါ့လေဆိုတော့သူတို့ကဒါမဲ့တကယ်တမ်းကျတော့ဒီအချိန်မှာအဲ့လိုလုပ်ပြနေပေမဲ့လေဒါမဲ့ဒီရွေးကောက်ပွဲကာလဒါမှမဟုတ်လို့ရှိရင်ရွေးကောက်ပွဲပြီးလို့ရှိရင်အစိုးရဖွဲ့စည်းရေးကာလမှာတော့ဒီအခုလက်ရှိအစိုးရတွေကလူတွေကလွတ်တော်တွေကစံခံရေးတွေကဒီတပ်ဖက်ကလူတွေကပြန်ပေါင်းပြီးတော့ပဲသူတို့အစိုးရဖွဲ့ဖို့ကြိုးစားမှာဖြစ်ပါအခုလည်းကြည့်လိုက်လို့ရှိရင်ဒါငကိုယ်တော့ဘလောက်ပဲသူတို့ကြံ့ခိုင်ရေးဘက်ကပေါ့လေအတန်ကြီးလွှင့်ထားတယ်ဟလာတပ်ဖက်ကလာရင်သူတို့လက်ခံတော့လက်ခံမယ်သို့တော်လည်းပဲဒါသူတို့ချပီးတဲ့နေရာကိုပဲသွားမယ်ဗာညာဒါမျိုးအမှန်လွှင့်ရပြီမဲ့လေတကယ်တမ်းလက်တွေ့လုပ်တဲ့ခါကျတော့ဟိုတမရအတွက်တောင်မှနေရာခြံထားပေးပါလေလို့ပြီးတော့ဟိုတပ်ဖက်ကလာတဲ့လူတွေကိုလည်းသူတို့အကုန်လုံးနေရာပေးရတာပဲလေ ဘာဖြစ်လို့လဲဆိုတော့
ဟယ်လိုဟုတ်ကဲ့ကိုဖုန်းဝင်လိုင်းကျသွားပါတယ်ကိုတီဟာပဲကျွန်တော်ဆက်မိကြပါတယ်ကိုတီဟာခုနကပြောသွားတဲ့အထဲမှာအဲသူတို့ချင်းကအားပြိုင်မှုပေါ့နောက်တစ်ချက်တစ်ဆက်တည်းအရင်တုန်းကကြန့်ခိုင်ရေးပါတီကိုတကယ်တမ်းပြောရင်ဦးစီးခဲ့တဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကိုတီဟာဘလို့မြင်ပါလဲဆက်ပြီးတော့ဩဇာညောင်းနေလုံးမဲလားဆက်ပြီးတော့ပတ်သက်နေလုံးမဲလားဘလို့ရှိလဲထင်ပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒါကိုကိုဖုံးဝင်ပြောတော့ကျွန်တော်အဲ့ဒီတစ်ချက်တည်းနဲ့ထောက်ဆန်းပြန်ပါလေ။ဘာဖြစ်လို့လဲဆိုတော့သူတို့ဒီမြေပြင်ထုတ်ရှားမှုတွေမှာအားပြန်ကောင်းအားပြန်လည်းမတည့်ကောင်းမတည့်နေပါတော့။ဒါပေမဲ့အချိန်မေးပူပေါင်းသွားနိုင်တယ်။အချိန်မေးဟလာဟိုနိုင်ငံရေးလမ်းကြောင်းတစ်ခုတည်းပေါ်ပြန်ရောက်လာနိုင်တယ်၊စီးလုံးသွားနိုင်တယ်ဆိုတာကိုချ်ကသူကပြောတယ်ဗိုလ်ချုပ်ကြီးတန်းချွေလိုမျိုးနောက်ကနေပြီးတော့ဟလာသူတို့ဩဇာညောင်းတဲ့အဲသူတို့ပြောလိုက်ရောက်နေညင်းသူတို့ပေါင်းလို့ပေါင်းလို့ရတယ်အဲ့ဒီဆိုဩဇာစီကမကြီးမားမှုကြီးကဖြစ်နေတော့ပါပဲ။ဆိုတော့ဒီပါတီကလည်းဒီပဲထောင်ပေးခဲ့တယ်ဟလာဒီအားလုံးဒီအခုကျွန်တော်တို့ဒီပေါ်တူဂါ process ခုလုံးကဒီ approve လုပ်ခဲ့လို့ဟလာသူကထောက်ခံပြီးသူလုပ်ထိုင်းခဲ့လို့လုပ်တာဖြစ်တဲ့တော့မဟုတ်လို့အားလုံးကကျွန်တော်တို့ဒီကစားပွဲထဲမှာဟလာညာပြစ်တာတို့တောထိုးတာတို့ပြောတော့မတည့်တာရှိကောင်းရှိမယ်ဒါပေမဲ့လိုအပ်လာရင်တော့လိုအပ်လာတဲ့နိုင်ငံရေးလမ်းကြောင်းပေါ်မှာအားလုံးကပြည့်စုံသွားမယ်အမိသားရှိတာဒါပါကြောင့်လဲဆိုတော့သူရှိနေလို့ပါပဲဟောကျွန်တော်ကဒီကြယုံကြည်နေတာအချက်ကပါလဲဆိုတော့ဟိုကုတ်ကိုနိုင်ငံရေးကအဲ့တော့ကျောင်းသားကြီးအဲ့ဒါတခုဒီလက်တွေခေါ်ရတဲ့တစ်ချိန်ကျတော့သူရလိုက်တဲ့အဲ့တော့နောက်တစ်ခါဦးကျင်မှလည်းအဲ့လိုပဲဦးတော်သားကြီးကိုလာပြီးတော့ဟလာသူအားတော်တာဟိုပူအောင်ဆောင်ရွက်မှုရှိတယ်။ဒါပေမဲ့သူလည်းတစ်ချိန်ကျတော့ရက်ပါပဲ။ဆိုတော့ဒါရီအားလုံးကမဖြစ်လို့ complete ဟိုပါတော့စိတ်ချင်းချင်းနဲ့မပေါင်းနိုင်လေဆိုတော့သူတို့စိတ်နဲ့သူတို့ကိုယ်နဲ့သူတို့ကိုယ်ပိုင်တန်ငြိုးနဲ့သူတို့ကိုယ်ပိုင်နိုင်ငံကြီးမှန်တဲ့ပေါင်းနေတာမဟုတ်ဘူးဆိုတာများထင်ကြတယ်။ဆိုတော့ဒီနိုင်ငံကြီးကလူအားလည်းလူကူးပဲခေါ်တယ်ဆိုတဲ့သဘောလေးနှစ်ယောက်လုံးမတွေ့ရဘူး။ဆိုတော့ဒါလေးစီကျွန်တော်တို့ဒါဟိုတတ်မလို့စကားနဲ့ပြောလို့ဆိုရင်မိမိတက်ဟလာမိမိလက်နဲ့မိမိမကြစေရမိမိစကားမကြစေရဆိုရတာမိမိအာနာမိမိလက်ဆက်မှာရှိရမယ်ဆိုတဲ့တန်လိုက်တန်မျိုးမှာရှိနေတယ်ဒါကြောင့်မို့လို့လိုအပ်ရင်လိုအပ်သူနောက်ဆုံးအခုတက်စကားဟလာဟိုထွက်ပြီးတော့ဟိုသူတက် constituency မှာလာတက်မယ်ဆန္ဒနယ်မှာတက်ခိုင်ရအောင်လို့တက်တာကိုယ်တိုင်ကိုအခုချက်ချင်းထွက်ပြီးတော့အဲ့ဒီပြင်ရပြောဝင်ပြိုင်မှုထိလောက်လာတယ်ဆိုတာကဒါနောက်ဆုံးအဖြစ်အနေပေါ့နော်ဒီကျွန်တော်ရထားတဲ့အာနာကိုမထွက်ရရေးတော့နောက်ဆုံးဝင်းဝိုင်းနဲ့သဘောတူညင်လာတာဒီဒါဒီကျွန်တော်ကအပေါ်မှာအချုပ်တစ်ယောက်တည်းရှိနေလို့ဒါပြန်ဒီလိုညှဉ်းချမှုရှိတယ်။မဟုတ်ဘူးဆိုရင်တကယ်ဒီလိုမျိုးပြိပခအကြမ်းကိုကွဲပြဲသွားနိုင်တယ်။ဒါပေမဲ့အကြမ်းမကွဲပြဲပဲနဲ့ကျွန်တော်တို့ဒီလိုမျိုးထိန်းသိမ်းထားနိုင်တယ်ဆိုတာကအပေါ်မှာအဩဇာညောင်းတဲ့အားလုံးယူတည်ရတဲ့အဲတခုတော့ဒီအားရှိနေသေးတယ်ဆိုတာသင်ကြားရတဲ့ချက်ပါ
။ဟုတ်ကဲ့ကုသီးကလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာ။တော်ရှင်ချို့အချိန်ပေးကြပါလား။ကုတော်ရှင်ကုဦးကျော်လင်းကြားပါလားခင်ဗျာ။ဦးကျော်လင်းတူတူလေးဆွေးနွေးလို့ရပါလေ။ကျွန်တော်အချိန်နဲ့အကန့်အသတ်တော်လေးဖြစ်နေလို့ပါ။ဦးကျော်လင်းအာဦးကျော်လင်းလေးလိုက်မှမှာကျွန်တော်မရှိပါဘူးကိုနေဦးလင်းရှိပါလားခင်ဗျာကိုနေဦးလင်း
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ
်အဲဆွေးနွေးလို့ရပါဆိုတော့တို့ပြောရလို့ရှိရင်တော့ဗျာဒီနေ့2015ဆိုတာဦးတန်းရွှေရဲ့နောက်ဆုံးစတဲ့ငန်းပေါ့ဗျာဒါပါပဲသူဆင်ခဲ့တဲ့ဇက်ရုပ်တွေကနေကြတာပါပဲဘာမှတိတ်ထွေထူးထူးမဟုတ်ပါဘူးအဲ့တော့ကျွန်တော်ထင်တာပြောရလို့ရှိရင်ဟိုဦးရွှေမန်းဒီနေ့ဆိုလိုတဲ့သဘောကဗျာပြည်သူပါတီပဲကူပြောင်းသွားတယ်ပေါ့အတွင်သဏ္ဍာန်အဲ့လိုမျိုးလုပ်တယ်ပေါ့ဟိုစစ်တပ်ကတော့စစ်တပ်ခွဲလိုက်တယ်ပေါ့အဲ့တော့ပြည်သူပါတီတို့ပြောင်းသွားတယ်ပေါ့အဲ့တော့ပြည်သူဘက်ကအာဏာကိုပေးလိုက်တယ်ပြည်သူဘက်ကရတယ်သူရတာမရတာတပိုင်းပေါ့ဗျာဟိုဦးသိန်းစိန်ကြတော့ဒါအလေလူပေါ့နော်ဦးသိန်းစိန်ကြတော့အလေလူလုပ်ပြီးတော့ဇက်ခင်းပေးခဲ့တာပေါ့ဇက်ပြိုးပေးခဲ့တာပေါ့အဲ့တော့သူပဲဆက်လုပ်ချင်လဲလုပ်မှာပေါ့အဓိကကတော့ငញ្ញိုင်းရင်းနဲ့ပတ်သက်တဲ့ကိစ္စမပြတ်သေးတဲ့အတွက်သူဆက်လုပ်ချင်တဲ့သဘောလေးရှိကောင်းရှိမှာပေါ့အဲနောက်ပိုင်းကျရင်တော့ဒေါ်ဆန်းစုကြည်အာဏာရဖို့ကအကျဉ်းသေးသေးလောက်ရှိပါတယ်ဒါဟာအတူတူပါပဲဗျာ
ကိုနေဦးလင်းကိုကျွန်တော်ပြန်မေးချင်ပါတယ်ကိုနေဦးလင်းခုန2015ဟာဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့နောက်ဆုံးဇက်သိန်းဆိုတာဘာကြောင့်ပြောနိုင်ပါလဲခင်ဗျာကြန့်ခိုင်ရေးပတ
်ဟုတ်ဇက်ရုပ်သူချထားတဲ့ဇက်ရုပ်ကိုဒါနောက်လူကြီးကနေတာပဲဗျာ
ဟုတ်ကဲ့
ဟိုကျွန်တော်ဥမာလေးတခုပြောပြပါရစီဗျာဒါကတော့ခတ်တူတူလည်းဖြစ်အောင်လည်းပြောရတာပေါ့နော
်အတ
ော်ထိုင်လည်းကရှစ်သိကြီး၄သိန်းရှိတယ်ဆိုတော့လူ၄ယောက်လွှတ်လိုက်တယ်ပေါ့သူများတွေခုခံနေပါညာဆိုပြီးတဲ့အခါကျတော့ပြန်လာတဲ့အခါဒီ၄ယောက်ကပဲ organize လုပ်ပြီးတော့အာသူများကိုနိုင်ငံတိုက်ပြီးပြန်ထိုးလူထိုးနီးတူသွားပဲနော်ဒီနေ့ရွေးကောက်ပွဲကော်မရှင်ဥက္ကရာအပါဝင်အားလုံးဟာ plan ချပြီးတော့ဇက်ရုပ်ချထားခဲ့တာပါပဲဒါပါပဲဗျာဒါကြောင့်ဒီနေ့ဒီလိုဖြစ်တာပါပဲဗျာ
ဟုတ်ကဲ့ကျွန်တော်ကိုတီဟာကိုနောက်ဆုံးမေးခွန်းလေးမေးချင်ပါတယ်ကိုတီဟာလေးလိုင်းပေါ်ကြားပါလားခင်ဗျာ
ကြားပါတယ
်ကိုတီဟာကိုခုနကိုတီဟာနဲ့ကျွန်တော်ကိုတီဟာဆွေးနွေးသလိုပါပဲဒီကြံ့ခိုင်ပါတီအနေနဲ့ဇုံတရားသူတို့မှနေရာခိုင်မာတွေရှိတယ်နောက်တစ်ချိန်ထဲမှာပဲတိုင်းသားဒေသတွေမှာလည်းတိုင်းသားပါတီရတဲ့အခိုင်မာရှိတယ်အဲ့တော့တစ်ဖက်မှာကျွန်တော်ကကြံ့ခိုင်တော့မဟုတ်ပါဘူးတိုက်ခန့် NLD ပါတီရဲ့အခြေအနေပါဒီလာမယ့်2015မှာသူဟာ1990ဒုံးကလိုမျိုးအပြတ်သက်နိုင်နိုင်ပါမလားကြံ့ခိုင်ပါတီရဲ့ခြေလှမ်းအောင်ဘယ်လိုရှိလာနိုင်ပါလဲ
ဟုတ်ကဲ့ဆရာကျွန်တော်ကတော့မြို့ကြီးပြည်ရေးပါတော့ NLD ကနိုင်နိုင်ပါတယ်အချို့တိုင်းသားတွေကတော့လည်းနည်းနည်းစိတ်နာရှိနိုင်ပါတယ်ဆိုတော့ဟိုကြည့်တဲ့တိုင်းပဲအချို့နေရာတွေမှာကျတော့ကျွန်တော်တို့ဘာသာရေးကိစ္စနဲ့တိုက်ထားတာရှိတယ်ဒါတွေကအဲအတိုက်အခံတစ်ခုကြီးတော့တွားနေကြပါဘူးဆိုတော့တချို့တော်ဒေတာတွေတချို့ဟိုတချို့နေဒေတာတွေကနည်းနည်းဟိုပြင်ထန်တဲ့ဒေတာတွေရှိတယ်ဘာသာရေးနဲ့ပတ်သက်လို့အဲ့လိုနေရာမျိုးတွေမှာကျွန်တော်တို့ဟိုနည်းနည်းပေါ့နော်ဒီပညာရေးနဲ့ပတ်သက်လို့နည်းနည်းလေးအိမ်ပါတဲ့ဒေတာတွေပါတယ်မှာကျတော့ကျွန်တော်တို့ဒီထိုးလက်ချက်တွေပြရမှုရှိတယ်တရားရေးကျွန်တော်ဆက်မဆက်ထားလို့မရဘူးဟိုမိလာရင်ဘာတွေဖြစ်လာအောင်လဲမသိမိလာတော့မှဘယ်လိုပြဿနာတွေပေါ်ပြီးတော့ဘယ်လိုလူမားစီဘယ်လိုဟိုကျွန်တော်တို့လူကြံတဲ့ရင်းမျိုးတွေဆက်လာပြီးတော့ဘယ်လိုဖြစ်အောင်လဲမသိဘူးပေါ့နော်အဲ့ဒါလေးရှိမယ်နောက်တစ်ခါကျတော့တိုင်းသားတွေကျတော့တိုင်းရင်းသားဒေတာတွေမှာစုနေရတယ်မတိုင်းသားအားကောင်းတဲ့နေရာရှိတယ်ဆိုတော့အဲ့တိုင်းသားအားကောင်းတဲ့နေရာတွေမှာဆိုလို့ရှိလို့တိုင်းရသွားနိုင်တယ်ဒါပေမဲ့တချို့တိုင်းရင်းသားအခုကျွန်တော်တို့သွတ်တော်အတူတူညာပြောမှဆိုလို့ရှိရင်တိုင်းရင်းသားတွေကလည်းတချို့တိုင်းရင်းသားကုသရတွေကလည်းအတိုက်ခံလဲပေါ့ဘူးကျွန်တော်တို့ဒီဟိုဟိုအထူးအကျွန်တော်ဒီချက်ခံရေးပါတီဘက်လည်းမဟုတ်ဘူးသူတို့ရဲ့ဒီချက်ကတစ်ခါလေးကျတစ်မျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့သွတ်တော်ထဲမှာတော့ကျွန်တော်ထင်တယ်အဲနေဒီကတော့အများဆုံးရောက်သွားမှာပဲဒါပေမဲ့ချက်ခံရေးလည်းအထိုက်အလျောက်တော့သူအဲဒီဖိနီထားတဲ့နေရာတွေမှာကျွန်တော်ထင်တယ်တော်တော်လေးအားပုံတုံးလိမ့်မယ်ထင်တယ်ဆိုတော့သူတို့လည်းရမှာဖြစ်ပါဘူ
းဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့โอเค90กว่าไกลนู้นจนแล้วก็ energy ยาได้มั้ยรู้จนเหมือนเล่นมา
แล้วนอกตะฉักก็เราจ้างนี่ก็တော့ว่าอสูยบายแบกก็ยินจั่นไข่ข้องส่องบายมาสูยบายแบกก็ตะชู่ตะตี้ปุ๊กละนี่เนี่ยရှင်ปล่อยมั้ยรู้ပြောว่าเลยดาရှင်ปล่อยมั้ยรู้สูยตะดิ้นนี่ถั่วปอนี่ว่าเลยครับเนี่ยจั่นไข่ปาร์ตี้อันนี้เนี่ยไม่เข้าไปมั้ยเนาะอ่อดีเฉินนี่ก็จั่นไข่ปาร์ตี้တွေ့ได้อาเน้ทวาสีไหนล่ะだมุไอ้ตะตี้ปุ๊กละนี่ก็ไหนๆมั้ยอลาล่ะตะเกရှိบ่มะล่ะ
ကျွန်တော်ကျန်တာပြောရရင်တော့အခုလက်ရှိအစိုးရအဖွဲ့ထဲမှာနာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေကပါတီနဲ့အစည်းမကတ်တော့လို့အဲဟိုတကူရေတကာရပေါ့နော်ဟိုအဲ့လိုမျိုးဝင်ပြိုင်နေလို့စိတ်ကူးနေတယ်လို့ပြောချင်တာလားမသိဘူ
းဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးကကျွန်တော်တို့ဒီမှာဒီဘက်မှာအခုကအရင်ပြီးခဲ့တဲ့ဟိုတစ်နှစ်ကျော်လောက်တုန်းကဆိုရင်ကျွန်တော်တို့ဆက်တော်လဲတော်တော်လေးဆက်လုပ်ကြကြဖြစ်ပြီးအားကောင်းတယ်အစိုးရကလည်းအဲလုပ်နေတာလေးတွေကကြည့်ရတာဟိုတကယ်
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲချိန်ရပါတော့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့လိုအခြေအနေမျိုးပါတော့ဟုတ်တယ်ဗျာဒါပေမဲ့အခုကဒီနေ့ကတော့အခုမှအခြေအနေကဘယ်လိုဖြစ်သွားလဲဆိုတော့ရန်တစ်ခုကိုထိုးတင်ရမယ်ဆိုရဲအခြေအနေကိုပြန်ရောက်သွားတဲ့အတိုင်းပြီးကဆိုတော့ change အတွက်ကိုပါတီတစ်ခုကိုဆွဲတင်ရမယ်ဆိုတဲ့အနေအထားမျိုးမှာသူကောင်းတယောက်ကောင်းထွက်လာရင်တော့အဲ့ဒီပါတီလမ်းတွေရဲ့အောက်ပါတော့ကျွန်တော်ပြင်ဆင်တဲ့တိမ်လို့တောက်ွယ်သွားလိမ့်မယ်ဟီးရိုးတွေကတော့ဒီချိန်မှာတော့ခင်မကောင်းလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ် change ဆစ်သွားလို့ပါပေါင်းဆွနေပေးတဲ့ကိုတီဟာကိုဖုံးဝင်းနဲ့တော့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပြီးပါ
လိုင်းအစီအစဉ်ကိုကိုတောင်းညဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါအောင်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လာမယ့်2025အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုထုတ်ပြန်လိုက်တာမှာ NLD ပါတီကပါဝင်ပြီးတော့ရှင်ပြိုင်မယ်လို့နာမည်ထွက်နေတဲ့ဒီထင်ရှားတဲ့တက်ကြွလှုပ်ရှားသူတချို့စည်းရင်းမှာပါမလာခဲ့ပါဘူး88မျိုးဆက်ခေါင်းဆောင်ကိုကိုကြီးနဲ့88အဖွဲ့ဝင်တချို့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညညိုသင်းရန်ကုန်တက္ကသိုလ်ပါမောက်ခါချုပ်ဒေါက်တာအောင်သူတို့အခုထုတ်ပြန်တဲ့စည်းရင်းထဲမှာမတွေ့ရပါဘူးရွေးချယ်မှုအပေါ်မှာဒီပါတီဝင်တချို့နစ်နာတာတွေမကျေနပ်တာတွေရှိနိုင်ပါတယ်လို့ NLD ဗဟိုကော်မတီဝင်ဦးထွန်းတို့ဟင်က VOA မြန်မာပိုင်းကိုပြောပါတယ်ရှောက်ထားသူတွေကိုမြို့နယ်တိုင်းဗဟိုအောင်နိုင်ရေးစားတဲ့အစင်းစင်းကနေပြီးတော့စစ်စစ်ပြီးတော့ဗဟိုကော်မတီကနေဆုံးဖြတ်ပေးခဲ့တယ်လို့လည်းဦးထွန်းထွန်းအင်ကပြောပါတယ်တခါဒီမြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပဋိပက္ခတွေရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့ဒီအနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီနိုင်မှုအတွက်ကိုမြန်မာနိုင်ငံမှာရောက်နေတဲ့ဟောလိဝုဒ်ရုပ်ရှင်ပင်သမီးအန်ဂျယ်လီနာဂျိုလီပစ်ထာဒီကနေ့မှာတော့ဒေါန်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုဇုံကိုသွားရောက်လေ့လာပါတယ်။ဆက်ရုပ်အလုပ်သမားတွေစုနေကြတဲ့ဒီအိမ်ကိုသွားခဲ့တဲ့အန်ဂျယ်လီနာဂျိုလီပစ်ထာမြန်မာနိုင်ငံကဆက်ရုပ်လှုပ်သားတွေရဲ့လောက်ခလာစာနဲ့လုံခန်းခွင်တွင်အခြေအနေတွေကိုလည်းမေးမြန်းလေ့လာသွားတယ်လို့ဒီလှိုင်းသားရကျူးကျော်ရက်ွက်တွေကနေအိမ်တွေထဲကိုလည်းမထက်မတ်ဖဲဝင်ရောက်ပြီးတော့လေ့လာခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျမနန်းလပိုင်ပါ VOA American အတန်ရဲ့သတင်းခွနေနေ့မနက်ဘက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီလိုင်းတိုမီတာ30.40-49ရို့မှာဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်နဲ့ချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.